Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ် March လ17ရက်နေ့တောက်ကြနေမနေ့ဘက်အတန်လွင့်စီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249နဲ့လိုင်းဒိုမီတာ190တို့ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်လွင့်စီစဉ်နေကိုတာဝန်ယူဆောင်ရွက်သွားမှာဖြစ်ပါတယ်ဒီကနေ့စီစဉ်တွေကိုတင်ဆက်တဲ့အခါမှာမြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုဥစွာတင်ပြပေးပါမယ်။ယူကရိန်းမှာစစ်ရုံနဲ့တားဖွားဆောင်တွေကိုပစ်ခတ်တိုက်ခိုက်ခဲ့တဲ့ရုရှားကိုစစ်ရာဇဝတ်မှုနဲ့ဆွဲဆိုဖို့ကိစ္စမှာအမေရိကန်ဒုတိယသမ္မတကထောက်ခံလိုက်ပါတယ်။မြန်မာနိုင်ငံမှာအချမ်းဘက်တိုက်ခိုက်မှုတွေအတွက်အာဏာသိမ်းစစ်ကောင်စီကိုဥရောပသမ္မတကပြစ်တင်ရှုတ်လက်ချလိုက်ပါတယ်။စတဲ့သတင်းတွေကိုဥစွာတင်ဆက်ပေးပါမယ်။အဲ့ဒီနောက်မှာတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားဖို့စီစဉ်ထားပါတယ်။
ကျမတို့ကတော့မရှိသူတွေဆိုတော့သူတို့ဖြိုခဲ့နေရာလေးမှာပဲတာလဘက်လေးတွေရှိတယ်ပျက်စီးသွားတာလေးပျက်စီးသွားတာပေါ့နော်အဲ့ဒါလေးတွေမိုးမှန်ပြီးတေးလေးထိုးပြီးမြေကြီးပြုံမှာနေမှာပဲကျမတို့မစိုးရစရာလေးမရှိပါဘူးရှင
်ရခိုင်ပြည်နယ်စစ်တွေမှာအိုးမဲ့အိမ်မဲ့နေထိုင်သူတွေကိုဒေသဆိုင်ရာတာဝန်ရှိသူတွေကအတင်းဖယ်ရှားနေတာနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ထဲမှာအပြည့်စုံကိုမကြောင်မီပဲနောက်တော့တာဆင်ရပါမယ်အဲ့ဒီနောက်မှာတော့ပြည်တွင်းစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေထိုင်းနိုင်ငံကလူကုန်ကူးကိုင်းဖမ်းခံရတဲ့သတင်းပေးပို့ချက်စာရတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အဲ့ဒီနောက်မှာတော့ဦးအောင်ခင်ရဲ့နိုင်ငံရေးသုံးသပ်ချက်ကျန်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလောအစီအစဉ်တွေစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုအရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့ကမ္ဘာကသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပါတော့မယ်ခင်ဗျာ
။ယူကရိန်းနိုင်ငံကိုရုရှားရဲ့ကျူးကျော်တိုက်ခိုက်မှုနဲ့တာဖွဲ့ဆင်းရဲတခုမှကလေးနဲ့ကိုဝင်ဆောင်မျိုးသမီးတွေပါဝင်အရတားတွေတက်ကက်ခံရမှုပေါ့နိုင်ငံတကာဆေးရုံမှုဖြစ်စုံစမ်းစစ်ဆေးဖို့ကမ္ဘာခေါင်းဆောင်တွေရဲ့တောင်းဆိုမှုတွေကိုအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကထောက်ခံလိုက်ပါတယ
် Absolutely there should be an investigation and we should all be watching
ဒီကြောင်စုံစမ်းစစ်ဆေးတင်ပါတယ်ကျမတို့အားလုံးအနေနဲ့လည်းစောင့်ကြည့်တင်ပါတယ်လို့ပိုလန်နိုင်ငံမှာရောက်နေတဲ့ဒုသမ္မတဟဲရစ်ကကြာသပတေးနေ့မှာပြောဆိုလိုက်တာပါအရှေ့ဥရောပက NATO ဖွဲ့ဝင်ပိုလန်နိုင်ငံကိုအမေရိကန်ကအားပေးထောက်ခံကြောင်းပြသတဲ့အနေနဲ့ဝါဆောမြို့တော်မှာပိုလန်သမ္မတအန်ဒရီဒူတန်းနဲ့မတွေ့ခင်ပြောဆိုလိုက်တာဖြစ်ပါတယ်ပိုလန်သမ္မတကလည်းယူကရိန်းမှာရုရှားကစစ်ရာဇဝတ်မှုတွေကျူးလွန်နေတာထင်ရှားတယ်လို့ပြောဆိုခဲ့တာပါယူကရိန်းနိုင်ငံမရီယိုပိုစကန်မြို့ကတပ်ဖွဲ့စည်းရုံကိုရုရှားကလေကြောင်းကတက်ခဲ့တာခံရပြီးနောက်တစ်ရက်မှာပဲစစ်ရာဇဝတ်မှုဖြစ်စုံစမ်းစစ်ဆေးဖို့အမေရိကန်ဒုသမ္မတပြောဆိုလိုက်တာလည်းဖြစ်ပါတယ်တပ်ဖွဲ့စည်းရုံတိုက်ခိုက်ခံရမှုမှာကလေးတယောက်ပါဝင်အနည်းဆုံး3ဦးသေဆုံးကြောင်းယူကရိန်းတာဝန်ရှိသူတွေသတင်းထုတ်ပြန်ထားတာပါယူကရိန်းပေါ်ရုရှားရဲ့တစ်ဖက်သက်ကျူးကျော်တိုက်ခိုက်မှုကြောင့်ဒုက္ခရောက်ရသူတွေအတွက်အမေရိကန်ကနောက်ထပ်စာနာမှုကူညီဒေါ်လာ53သန်းပေးရမှာဖြစ်ကြောင်းလည်းဒုသမ္မတဟဲရစ်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကလည်းစေဘက်ဆိုင်ရာပစ္စည်းတွေစားတောက်တွေအေးရန်ခံဆောင်နေတဲ့တခြားလိုအပ်တဲ့အသုံးဆောင်ပစ္စည်းတွေအတွက်အမေရိကန်ကဒေါ်လာ54သန်းလောက်လှူဒါန်းထားတာပါယူကရိန်းပေါ်ရုရှားကကျူးကျော်တက်ခတ်မှုကိုတုံ့ပြန်တဲ့အနေနဲ့ဗြိတိန်နိုင်ငံကပိတ်ဆို့တံခတ်အရေးယူထားတဲ့စီးမရုရှားနိုင်ငံကတင်ရှားတဲ့ဘီလီယံနာတတိတော်တော်များကိုထပ်မံထည့်သွင်းလိုက်ပါတယ်။ကြာသပတေးကဗြိတိန်ရှားဆွေရကတံခတ်အရေးယူဖို့နောက်ထပ်ကြီးညာလိုက်တဲ့စီးရင်တွေမှာတော့ပရီးမီးယားလိဂ်ကချယ်ဆီဘောလုံးအသင်းပိုင်ရှင်ရိုမန်အဘရာမိုဗစ်ချ်ပြီးခဲ့တဲ့လကယူကရိန်းပေါ်စတင်တက်ခတ်တဲ့စစ်ပွဲအဆုံးသတ်ဖို့တိုက်တွန်းခဲ့တဲ့ဘီလီယံနာလုပ်ငန်းရှင်အိုလက်ဒရီပက်ဆာကိုလည်းပါဝင်ကြပါတယ်။ခုနောက်ဆုံးအရေးယူတန်ခတ်မှုတွေဟာယူကရိန်းပြည်သူတွေဘက်ကအစဉ်တစိုက်ရည်တည်ကြောင်းပြတ်တဲ့လူရဲ့ဖြစ်နေလဲပိတ်ဆို့မှုအသစ်တွေထုတ်ပြန်ရမှာဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကပြောဆိုထားတာပါအရသားတွေကိုတပ်ဖြတ်မှုတွေစေယုံတွေကိုဖျက်ဆီးရတွေအချုပ်ချာအာဏာပိုင်မဟာမိတ်နိုင်ငံတွေပေါ်ဥပဒေမဲ့ကျူးကျော်မှုတွေအတွက်တာဝန်ရှိသူတွေကိုအပြင်းထန်အရေးယူနိုင်အောင်ကြိုးပမ်းတော့မှာဖြစ်ကြောင်းလဲကြေညာချက်မှာပြောဆိုထားပါတယ်တန်ခတ်ခံရသူ CNN မှာပါလာတဲ့ရုရှားဘီလီယံနာတတိဒရီပက်ဆာကတော့ငင်းချင်းအမြင့်ဆုံးရဖို့လိုအပ်ကြောင်းနဲ့လက်ရှိအခြေအနေတွေအဆုံးသတ်ပြီးနောက်ပိုင်းကမ္ဘာကြီးတစ်ခုလုံးရောရုရှားမှာပါအပြောင်းလဲတွေတွေ့ရလိမ့်မယ်လို့လည်းတင်းလာနေတုန်းကပဲပြောဆိုထားတာပါ။ပိတ်ဆို့တန်ခတ်မှုမှာအကျုံးဝင်သူတွေအနေနဲ့ဗြိတိန်မှာရှိတဲ့ပိုင်ဆိုင်မှုတွေထိ ंछ ုပ်ခံရမှာဖြစ်ပြီးဗြိတိန်ကလူပုဂ္ဂိုလ်တွေအဖွဲ့အစည်းတွေနဲ့လည်းငွေချေးလွှဲပြောင်းလုပ်ကံဝင်ရှိမှာမဟုတ်လို့ပြည်ဝင်ဝင်လည်းတမ်းမြစ်ခံကြရမှာဖြစ်ပါတယ်။ရုရှားကအင်းဒီယယူကရိန်းနိုင်ငံကိုအင်အားလုံးရင်းနဲ့ကျူးကျော်မှုတွေစတင်ရင်းနှီးဆက်လို့ပထမဆုံးအချိန်နှစ်ဖက်အကြားအဆင့်မြင့်ဆွေးနွေးမှုဖြစ်ရုရှားနဲ့ယူကရိန်းနိုင်ငံကြားရေးဝန်ကြီးတွေ တူရကီနိုင်ငံမှာကြာသပတေးနေ့ကတွေ့ဆုံကြပါတယ်။ဒါပေမဲ့လည်းတနအိခွဲကြာတွေ့ဆုံမှုပြီးတိုးတက်မှုတစုံတရာမရကြောင်းနှစ်ဖက်စလုံးကပြောခဲ့တာပါ။24နှစ်ကြာအပြစ်ခတ်ရစဲရေးအတွက်ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့နဲ့ဆွေးနွေးခဲ့ပေမဲ့ထူးခြားမှုမရတဲ့အကြောင်းဆွေးနွေးပွဲပြီးယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာကဒိန်းနောက်တွေကိုပြောပါတယ်။လူချင်းတွေ့တဲ့ဆွေးနွေးမှုဟာခက်ခဲပြီးရုရှားဘက်ကထုံးစံအတိုင်းသူ့လိုလားချက်တွေကိုသာတင်ပြခဲ့တဲ့အကြောင်းလဲယူကရိန်းနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံရဲ့ဝန်ကြီးကတော့စစ်ဆင်ညှိနှိုင်းမှုအသင့်ရှိနေစေဖြစ်ကြောင်းပြောဆိုခဲ့သလိုယူကရိန်းသမ္မတဗလာဒီမီယာဇလန်စကီနဲ့တွေ့ဆုံပြီးတတ်တမမတ်ကိစ္စရပ်တွေကိုဆွေးနွေးဖို့ရုရှားသမ္မတဗလာဒီမီယာပူတင်ဘက်ကငြင်းဆန်ထားတာမရှိကြောင်းလည်းပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံလုံခြုံရေးအတွက်ကမ်းလှမ်းချက်တွေကိုအနောက်အင်အားကြီးနိုင်ငံတွေကပယ်ချခဲ့တာကြောင့်ဆိုပြီးပြစ်ကတ်တွေဖြစ်ရတဲ့ပေါ်အနောက်နိုင်ငံတွေကိုလည်းအပြစ်ဖို့ခဲ့တာပါ။ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကိုထောက်ပြပြီးဆွေဒင်နိုင်ငံမှာကာကွယ်ရေးအသုံးစရိတ်တည်ထစွာတိုးမြင့်သတ်မှတ်ဖို့ဝန်ကြီးချုပ်မက်ဒါလီနာအန်ဒါဆန်ကတိုက်တွန်းလိုက်ပါတယ်။တိုင်းပြည်ကုန်ထုတ်လုပ်မှုပမာဏ GDP ရဲ့200%ခန့်ထိတိုးမြင့်သုံးဆွဲမဲ့အစီအစဉ်ကိုမြန်မြန်ဆန်ဆန်အကောင့်ထည့်ဖော်ဖို့လဲကြေညာပြီးနေမှာပဲတိုက်တွန်းလိုက်တာပါ။တိုင်းပြည်ကာကွယ်ရေးစွမ်းရည်ကိုအကြီးအကျယ်ခိုင်မာအားကောင်းအောင်လုပ်ရမယ်ဆိုတာကိုဆွေဒင်ဆွေရကပြည်သူတွေနဲ့ကဘာကြီးကိုရှင်းရှင်းလင်းလင်းပြတ်တက်လိုက်တာဖြစ်ကြောင်းလဲစတော့ဟုံးမြို့တော်မှာဒိန်းတောက်တွေကိုဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။ဆွေဒင်နိုင်ငံနယ်နိမိတ်တွင်လုံခြုံရေးအခြေအနေတွေတဖြည်းဖြည်းယိုယွန်းလာနေရမှာယူကရိန်းကိုရုရှားကတက်ခိုက်မှုကြောင့်ပိုဆိုးလာရတယ်လို့လဲပြောဆိုခဲ့တာပါ။ဆွေဒင်နိုင်ငံရဲ့လက်ရှိကာကွယ်ရေးအသုံးစရာဟာဒေါ်လာ 9.18 ဘီလီယံလောက်ရှိပြီး GDP ရဲ့ 1.3% ခန့်လောက်ရှိတယ်လို့လဲဗန်ဒိုင်းဝန်ကြီးမိုက်ကယ်ဒမ်ပတ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဝန်ကြီးချုပ်ကတော့ GDP ရဲ့ 200% ခန့်အသုံးစရာသတ်မှတ်ဖို့အစီအစဉ်နဲ့ပတ်သက်လို့အချိန်အတိကျမပြောပေမဲ့စနေအတွင်းဖြစ်စေခြင်းနဲ့သဘောမျိုးပြောဆိုခဲ့တာပါ။ကာကွယ်ရေးအသုံးစရိတ်တွုံးမြင့်တဲ့အစီအစဉ်နဲ့အတူလူငယ်တွေစစ်မှုထမ်းမှုပြင်ဆင်ထားတဲ့အကြောင်းလဲဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်ခင်ဗျာ
။ VOA American နဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဒီလနှောင်းပိုင်းမှာကျင်းပဖို့အတွက် American ကစီစဉ်ထားတဲ့သမ္မတ Joe Biden နဲ့ ASEAN ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကိုရက်ရွှေ့ဖို့လုပ်နေတယ်လို့ကမ္ဘောဒီးယားနဲ့ Indonesia အရာရှိတွေကကြေညာနေမှာပြောပါတယ်။American အစိုးရက March 28-29မှာအစည်းအဝေးကျင်းပဖို့အတွက်အဆိုပြုခဲ့ပေမဲ့အဲ့ဒီရက်တွေဟာအာဆီယံခေါင်းဆောင်တွေအတွက်အဆင်မပြေကြောင်း2022ခုနှစ်အတွက်အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့ကမ္ဘောဒီးယားရဲ့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Cham Sonny က March 10ရက်မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ Indonesia နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကလည်း American အစိုးရအဆိုပြုတဲ့အဲ့ဒီနေ့တွေမှာအာဆီယံခေါင်းဆောင်တွေအားလုံးတက်နိုင်မှာမဟုတ်ကြောင်းနဲ့အာဆီယံနဲ့အမေရိကန်ကြားနှိမ့်နှိုင်းဆောင်ရွက်နေတဲ့အင်ဒိုနီးရှားအနေနဲ့အဖွဲ့ဝင်အားလုံးအတွက်အဆင်ပြေမဲ့ရက်ကိုကြည့်နေတယ်လို့ပြောပါတယ်။အမေရိကန်နဲ့အာဆီယံဆက်ဆံရေး45နှစ်ပြည့်အထိမ်းအမှတ်ဖြစ်တဲ့ Washington DC မှာ March 28-29မှာထိပ်သီးအစည်းအဝေးကျင်းပဖို့အာဆီယံခေါင်းဆောင်တွေကိုဖိတ်ကြားမှာဖြစ်ကြောင်းသမ္မတအင်ဗျူကပြီးခဲ့တဲ့လကြေညာခဲ့တာဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံအတွက်တော့စစ်ကောင်စီကနိုင်ငံရေးအရခံထားသူမဟုတ်တဲ့တာဝန်ရှိသူတူတက်ရောက်ဖို့သာဖိတ်မှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနတာဝန်ရှိသူတူကပြောထားတဲ့အတွက်ဒီထိပ်သီးအစည်းအဝေးကိုဗိုလ်ချုပ်မှုကြီးမဲအောင်နိုင်တက်ရောက်ခွင့်မရတဲ့သဘောပါ။ဒါနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။အာဆီယံဘက်ကရက်ရွှေ့ဖို့လှုံ့ဆော်နေတာနဲ့ပတ်သက်ပြီးလည်းအမေရိကန်အစိုးရဘက်ကတစုံတရာတုံ့ပြန်တာမရှိသေးပါဘူး။မြန်မာနိုင်ငံမှာမနှစ်က February 6ရက်နေ့အာဏာသိမ်းခဲ့တဲ့နောက်ပိုင်းပြည်ရင်းမှာအိုးရင်ဆွန့်ခွာထွက်ပြေးရသူကအခုဆိုကိုသိန်းနီးပါးရှိနေပြီလို့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကခြေစပရင်းနဲ့ကုလရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ
် The number of internally displaced men, women and children who have been uprooted since the military takeover last February
February မှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးနေရရင်းကိုဆွန့်ခွာပြည်ရင်းအိုးရင်ပြောင်းရွှေ့နေထိုင်ရသူအမျိုးသားအမျိုးသမီးနဲ့ကလေးငယ်အရေးအတွက်ဟာတန်းတဝဲကြော်လာပြီးဖြစ်ပြီးမြန်မာတနိုင်ငံလုံးမှာအိုးရင်ဆွန့်ခွာထွက်ပြေးရသူစုစုပေါင်းက 8,300 ဖြစ်ကြောင်းပြောသွားတာပါ။နိုင်ငံတွင်းနေရာအများအပြားအထူးသဖြင့်မြန်မာနိုင်ငံအနောက်မြောက်နယ်အရှိတောင်ဒေသတွေမှာလက်နက်ကိုင်တိုက်ခိုက်မှုတွေတိုးလာနေတယ်လို့လူသားစားနပ်မှုအခြေအနေနဲ့လူခွင့်ရဲ့အခြေအနေတွေတိုက်ကိုဆိုးဝါးနေတဲ့အတွက်မြန မြန်မာနိုင်ငံတွင်ကဌာနကုလဖွဲ့ရစိုးရိမ်နေစေဖြစ်ကြောင်းလည်းပြောပါတယ်။2022ခုနှစ်အတွက်လူသားချင်းစာနာမှုတုံ့ပြန်ဆောင်ရွက်ရေးအစီအစဉ်နဲ့အကူအညီပေးရမယ်သူက 6.2 တန်းထိစံချိန်တင်ဖြစ်လာနေတဲ့အတွက်သူတို့ကိုကူညီဖို့ရန်ပုံငွေဒေါ်လာ826တန်းတောင်းခံထားတာဖြစ်ပြီးမြန်မာပြည်သူတွေအတွက်လှူဒန်းချဖို့လည်းအလှူရှင်တွေကိုတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂအနေနဲ့အထူးသဖြင့်တိုက်ပွဲဖြစ်ပေါ်တဲ့နေရာတွေမှာတိုးလာနေတဲ့လူအပ်တဲ့အကူအညီတွေကိုလုံးကျုံဘေးကင်းစွာတောက်ရောက်ပေးနိုင်ဖို့လိုအပ်ကြောင်းလည်းပြောပါတယ်။ဥရောပပါတီမန် EP လွှတ်တော်မတွေကမတ်လ10ရက်နေ့မှာမြန်မာနိုင်ငံဆိုင်ရာဆွံ့ဖြတ်ချက်မူကြမ်းကိုထောက်ခံမဲ646မဲကန့်ကွက်မဲ3မဲကြားနိုင်မဲ20နဲ့အတည်ပြုလိုက်ပါတယ်။မနစ်က February 10မှာအာဏာသိမ်းခဲ့တဲ့စစ်တပ်ကိုလွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်ရှုံချလိုက်ပြီး2020ရွေးကောက်ပွဲရလဒ်ကိုလေးစားဖို့ဒေါန်ဆန်းစုကျင်တဲ့နိုင်ငံချင်းသားအလုံးလွှတ်ပေးပြီးရတအစုကအာဏာပြန်ပေးဖို့အပြင်အလုံးပေါင်းဝင်တဲ့ဆွေးနွေးပွဲတွေလုပ်ဖို့ဗိုလ်ချုပ်မှူးကြီးမယောင်နိုင်ဦးဆောင်တဲ့အာဏာသိမ်းစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာစစ်တပ်ကလူအစုလိုက်ပြုံလိုက်တပ်ဖြတ်တာနဲ့ကျေပြန့်တဲ့လူခွင့်ချိုးဖောက်မှုတွေအပါအဝင်ကုပြည်သူပေါ်ရဲရဲဆက်ဆက်နှိပ်ကွပ်မှုတွေကျူးလွန်နေတာကြောင့် EU ဥရောပသမဂ္ဂကပြင်းပြင်းထန်ထန်အရေးယူဒဏ်ကပ်ထားကိုကြိုဆိုကြောင်းနဲ့ဖော်ပြထားပါတယ်။အရတတွေကိုနှိမ့်နေရမှာမြန်မာစစ်တပ်ကအခုလပိုင်းတွေအတွင်းအင်အားအလွန်ကျွံသုံးနှိမ့်နေတယ်လို့ဆိုရတဲ့လူခွင့်ရဲ့ချိုးဖောက်မှုတွေကျူးလွန်နေတဲ့အတွက်ယူကရိန်းရေးနိုင်ငံတကာအာရုံစိုက်နေချိန်မှာမြန်မာကိုမိမထားကြဘူးဥရောပကော်မရှင်အကြီးအကဲဂျိုးဆက်ဘိုရဲရဲ့မှာကြားချက်ကိုဥရောပပါလီမန်မှာ EP ရဲ့စန်တန်ဘိုးနဲ့ပွင့်လင်းမြင်သားမှုဆိုင်ရာဒုတိယအကြီးအကဲကပြောကြားခဲ့ပါတယ်။အာဆီယံဆိုင်ရာ EU သံမကြီးအီဂွန်ဒရက်စမန်ဆို EU ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အသစ်ဖြစ်တဲ့တာဝန်ယူဖို့ခန့်အပ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံအတွက်တရားမျှတမှုတာဝန်ခံမှုရှိစေဖို့ရည်ရွယ်ပြီးကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရန်တရား IIMM ကိုပံ့ပိုးဖို့အတွက်ယူရိုတသန်းတိုးမြှင့်ချထားပေးမှာဖြစ်ကြောင်းလည်းပြောပါတယ်။ IS စစ်တွေ့ကြအဖွဲ့ကသူတို့ရဲ့အဖွဲ့ခေါင်းဆောင်တေဆုံချောင်းကျက်စပရင်းနေမှာအတည်ပြုလိုက်ပြီးခေါင်းဆောင်အသစ်ဖြစ်တဲ့အဘူအယ်ဟာဆမ်ကိုတင်မြှောက်လိုက်ကြောင်းကြေညာခဲ့ပါတယ်။ IS အဖွဲ့ပြောခွင့်ရကသူတို့ခေါင်းဆောင်အဘူအစ်ဘရာဟင်အယ်ကော်ရာရှိတေဆုံချောင်းအွန်လိုင်းပေါ်မှာတင်ထားတဲ့သူ့မိန့်ခွန်းမှာအတည်ပြုပြောကြားခဲ့တယ်လို့ IS အဖွဲ့ကိုအွန်လိုင်းကစောင့်ကြည့်တဲ့ site ထောက်လိုင်းရေးအဖွဲ့ကပြောပါတယ်။ Syria အနောက်မြောက်ပိုင်းဝင်ရောက်ဆင်းသမှုတစ်ခုအတွင်း American ထူးတပ်ဖွဲ့တွေကဒီဖွဲ့ခေါင်းဆောင်ကိုတုတ်တင်နှိုင်းခဲ့တယ်လို့ American သမ္မတ Joe Biden ကပြီးခဲ့တဲ့လထဲမှာပဲကြေညာထားတာဖြစ်ပါတယ
်။သတင်းတွေကိုကိုအောင်လင်းဦးနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြခဲ့တာပါ VOA ရဲ့တောက်ကြနေမနေ့ဘက်အတန်လင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့ကျွန်တော်တို့သတင်းပေးပို့ချန်နယ်သတင်းဆောင်မတွေကိုထုတ်လင်းဖို့အချိန်ကြာရောက်လာပါပြီအခုပထမအဦးဆုံးအနေနဲ့ကတော့မြန်မာနိုင်ငံကပြည်တွင်းစစ်ပြေးဒုက္ခသည်တွေအကြောင်းကိုပြောပြပါအောင်မယ်မြန်မာနိုင်ငံမှာအထူးသဖြင့်တိုင်းရင်းသားဒေသတွေကိုစစ်ကောင်စီကနေပြီးတော့လေကြောင်းကနေတိုက်ခိုက်နေပြီးလက်နက်ကင်ပဋိပက္ခတွေဆက်လက်ဖြစ်ပွားနေပါတယ်အဲ့ဒီထက်မှကယားပြည်နယ်ဟာတောတောင်တွေထူထပ်ပြီးတော့ကားလမ်းတွေမှာစစ်ဆေးရေးဂိတ်တွေကြောင့် IDP ခေါ်ပြည်တွင်းစစ်ပြေးဒုက္ခသည်တွေကိုအကူအညီပေးရေးလုပ်ငန်းတွေဟာနှိပ်ကွေးကြန့်ကြာနေပါတယ်။ဒီအကြောင်းတွေကိုထိုင်းနိုင်ငံချင်းမြိုင်မျိုးကနေ Steve Stanford ကသတင်းပေးပို့ထားတာကိုကိုခင်မောင်စိုးမင်းကဆက်ပြောပြပါလိမ့
်မယ်။မြန်မာနိုင်ငံအရှေ့ပိုင်းကယားပြည်နယ်မှာစစ်ကောင်စီတပ်ဖွဲ့တွေကလေကြောင်းကနေအရတားနဲ့စစ်ရေးပစ်မှတ်မခွဲခြားဘဲတိုက်ခိုက်နေပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတဲ့အတွက်ကယားပြည်နယ်မှာ IDP ပြည်တွင်းစစ်ပြေးဒုက္ခသည်နှစ်သိန်းနီးပါးရှိမယ်လို့သူတို့ကိုအကူအညီပေးနေကြတဲ့အဖွဲ့အစည်းတွေကမတ်လ9ရက်နေ့ကခန့်မှန်းခဲ့ကြပါတယ်။ပြည်တွင်းစစ်ဆောင်ဒုက္ခသည်တွေနဲ့ပတ်သက်ပြီးကရင်နီတိုင်းရင်းသားပေါင်းစုံကာကွယ်ရေးတပ်ဖွဲ့ကဗီဒူးကအခုလိုပြောပါတယ်
။ They have been facing lack of shelter.
ပြည်တွင်းစစ်ပြေးဒုက္ခသည်တွေဟာတော်တော်ကိုဒုက္ခရောက်ကြပါတယ်။အမိုးအကာတွေနဲ့လည်းမနေကြရပါဘူး။အစားအစာတွေလည်းမလုံလောက်ကြပါဘူး။စစ်ကောင်စီတပ်တွေကြောင့်ဈေးလဲသွားမဝယ်နိုင်ကြပါဘူး။စစ်ကောင်စီတပ်တွေကအ धिक လမ်းတွေကိုပိတ်ဆို့ပြီးထောက်ပံ့ရေးလမ်းကြောင်းတွေကိုဖျက်ဆောက်ထားကြပါတယ်။ဒါကြောင့်အခုဆိုရင်ဓာတ်ဆီတွေဈေးတက်အစားအစာတွေဆေးဝါးတွေမလုံမလောက်ဖြစ်နေကြရပါတယ်
။ထိုင်းမြန်မာနယ်စပ်မှာရှိကြတဲ့အကူအညီပေးရေးအဖွဲ့အစည်းတွေကထိုင်းနိုင်ငံဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်တွေကိုတော့အကူအညီတွေဆက်လက်ပေးနေကြပါတယ်။ဒါပေမဲ့လည်းမြန်မာစစ်ကောင်စီကတော့အတိုက်ခံအားလုံးကိုအကြမ်းဖက်သမားလို့တတ်မှတ်ထားတဲ့အတွက်ကြောင့်အကူအညီပေးရေးအဖွဲ့အစည်းတွေဟာလည်းစစ်ပြေးဒုက္ခသည်တွေကိုအထောက်အပံ့တွေပေးနေတာဟာရာဇဝတ်မှုကျူးလွန်တဲ့လောက်ရလို့ဆွဆွဲခံရမယ့်အန္တရာယ်တွေလည်းရှိကြပါတယ်။ မေတ္တာပရဟိတအဖွဲ့ရဲ့ဒါရိုက်တာဂျော်နီအဒီကာဟီကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါတယ်
It's really difficult because there are so many checkpoints there.
အကူအညီပေးဖို့အတွက်တော်တော်ခက်ခဲပါတယ်။ဘာလို့လဲဆိုတော့စစ်ကောင်စီစစ်ဆေးရေးကိစ္စတွေကလမ်းတိုင်းမှာအများကြီးပဲ။ဒါအပြင်ဒီ IDB ပြည်တွင်းစစ်ဆောင်တွေကိုအကူအညီပေးရင်ထောင်ချနိုင်တယ်။ဘာလို့လဲဆိုတော့ IDB တွေကိုအကူအညီပေးတာစစ်ကောင်စီကမကြိုက်ဘူး
။ထိုင်းနိုင်ငံမှာနေထိုင်ကြတဲ့ကရားလူမျိုးစုဒုက္ခသည်တွေကအခုမြန်မာပြည်ကနေထွက်ပြေးလာကြတဲ့သူတို့ရဲ့မိသားစုဝင်တွေကိုကူညီထောက်ပံ့မှုတွေတိုးပြီးလှုပ်ဆောင်နေကြပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာနေထိုင်ပြီးစေတနာဝန်ထမ်းအကူအညီပေးနေတဲ့နော်ဒါရာကထွက်ပြေးလာတဲ့သူတို့ရဲ့ဆွေမျိုးသားချင်းတွေစီကနေစစ်ပြေးဒုက္ခသည်တွေဟာအရေးပေါ်အထောက်ပံ့တွေလိုအပ်နေကြတယ်ဆိုတဲ့သတင်းအချက်အလက်တွေရရှိနေတယ်လို့ပြောပါတယ
်။လူနည်းဖြင့်
စစ်ပြေးဒုက္ခသည်တွေမှာစခန်းချဖို့နေရာမရှိဘူးသူတို့မရက်ဖဲနဲ့ဆက်ပြီးတော့ပြေးနေရလေချောင်းကနေတိုက်ခိုက်နိုင်တယ်လို့စိုးရင်ဈေးတွေရှိနေတဲ့အတွက်လည်းသူတို့မအိတ်နိုင်ကြဘူ
းမြန်မာနိုင်ငံအတွင်းမှာပြည်ပကတွေဆက်လက်ဖြစ်ပွားနေတဲ့အတွက်ဒီအချက်အသေးကနေလွတ်မြောက်အောင်လို့အယက်သားပြည်သူတွေကပြင်ပကအကူအညီတွေကိုတောင်းဆိုနေကြပါတယ်ခင်ဗျာ
ကိုခင်မောင်စိုးမင်းပြောပြသွားတာပါဆက်လက်ပြီးတော့မြမပဋိပက္ခဖြစ်ရှင်နဲ့ပတ်သက်တဲ့ကြိုးပမ်းမှုအကြောင်းကိုတင်ပြပါဦးမယ်။မြမငြိမ်းချမ်းရေးဂျောင်းဝင်ဆောင်ရွက်သူနီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌဆာဆာကာဝါနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမတ်လ10ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာဆုံတွေ့ခဲ့ပြီးမြမနိုင်ငံအာဆီယံအထူးကိုယ်စားလှယ်ရဲ့ခီးစဉ်ကိစ္စလူသားချင်းစာနာမှုဆိုင်ရာအကူအညီစားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါတယ်ဆာဆာကာဝါဟာဒီအစည်းအဝေးမတိုင်ခင်ကအာဆီယံဥက္ကဋ္ဌကမ်ဘောဒီးယားဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့တယ်လို့ထိုင်းနိုင်ငံသားရဲ့ဝန်ကြီးအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဆာဆာကာဝါရဲ့ခရီးစဉ်နဲ့သူ့ရဲ့ကြိုးပမ်းမှုတွေကနေဘာတွေမျှော်လင့်နိုင်ပါမလဲ။ဒီအကြောင်းအရာတွေကိုဆာဆာကာဝါနဲ့တွေ့ဆုံခဲ့သူတချို့အပါအဝင်သုံးသပ်သူတချို့နဲ့ဆက်သွယ်မေးမြန်းပြီးတော့ကိုဝင်းမင်းကတင်ပြထားပါတယ်
။ဟုတ်ကဲ့မြန်မာပြည်လဲသိမြင်ရေးဆိုင်ရာဂျပန်ထူးတန်မစ္စတာဆာဆာကာဝါအနေနဲ့ကရင်ရှမ်းကရင်နီလက်နက်ကိုင်တပ် KNU RCSS KNPP တို့အပြင်တနင်္ဂနွေလုံးပြည့်ရက်စာချုပ် NCA လက်မှတ်ထုတ်လက်နက်ကိုင်10ဘွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST နဲ့တွေ့ရမှာထူးခြားချက်ကိုတွေ့ဆုံခဲ့တဲ့ PPST ပူးတွဲဦးဆောင်သူဗိုလ်မှူးကြီးခွန်ကာက
ဒါဆိုရင် Special in Boy ပေါ်မဲ့ခရီးစဉ်ကိုသူ့အနေနဲ့အထောက်အကူပြုတယ်ဆိုတဲ့သဘောပါပဲဒီ Special in Boy ကလက်တွေ့အလုပ်ဖြစ်အောင်လုပ်ဖို့တိုက်တွန်းတယ်ပုံမှန်ပြည့်ကဲကဲဒီဟိုသူတွေ့ကြလို့ရှင်းပြတယ်ပြီးတော့အဲ့ဒီလူကပွားလို့ရှိရင်ဘာတွေလုပ်တင်လဲလက်တွေ့အခုတော့အကျိုးရှိအောင်လုပ်ပါဆိုတဲ့သဘောမျိုးပါပါဒါကြောင့်ကျွန်တော်တို့ဘက်ကလည်းပူပေါင်းဆောင်ရွက်ဖို့ပါအဓိကကတော့နိလန်းရှာပြီးတော့ဆင်းရဲဒုက္ခရောက်နေတဲ့အပြစ်မဲ့ပြည်သူလူထုတွေကိုအကူအညီရရေးကိုအကျိုးသားဆောင်ရွက်ဖို့ပါဗျာတခြားကြီးကြကြဘာတရားလောက်ညာလောက်မလုပ်နိုင်ခင်ပါဒုက္ခတွေတွေကိုကူညီပံ့ပိုးနိုင်ဖို့နိလန်းအရင်ရှာဖို့အဆအပေါ်အဲ့ဒီလောက်ပါပြောပါတယ်
ကြအပြင်လက်ရှိချင်းမိုင်ကိုရောက်နေတဲ့ ISP မြမမဟာဖြူဟာနဲ့မူဝါဒလိလာရဲ့အဖွဲ့ကညွှန်ကြားမှုဥပဒေငင်းကလည်းအခုဆာဆာကာဝါခီးစဉ်ရဲ့ထူးခြားမှုနဲ့စင်ခေါ်ချက်ရှိနေတာကို
လူသားချင်းစာနာမှုပေါ်ဒီ humanitarian ground ကနေပြီးတော့တဖြည်းဖြည်းနဲ့ရှေ့ဆက်လုပ်လို့ရအောင်ဆိုတဲ့သဘောမျိုးချင်းကပ်ချင်းပုံရပါတယ်တစ်ဖက်ကကြတော့လည်းဘယ်လိုပြဿနာရှိလဲဆိုတော့ဒီတလောတုံးကဒီနိုင်ငံရေးဝန်ကြီးဌာနပေါ့ဆိုတော့စစ်ကောင်စီကနေပြီးတော့သူတို့ကြီးညာချက်ထုတ်တဲ့အခါမှာဒီနိုင်ငံတကာကနေပြီးတော့ဒီလိုဂျာဝင်ဖြံပြေမှုတွေဝင်လုတဲ့ကိစ္စတွေမှာသူတို့က driver ရှိမှဒီမောင်းနေတဲ့သူနေရာမှာသူနေမယ်ဆိုတဲ့ဟာမျိုးကြတော့လောကကန်ရတာတော့သိတော့လွယ်မဲ့ပုံစံတော့မရပါဘူး။ဆိုတော့နောက်တစ်ခုကကြတော့လေအခုလက်ရှိ NGO တို့အခု new player ပေါ့ဗျာဒီအုပ်စုတွေကိုကြတော့လေသူတို့ကအချမ်းဖက်အင်အားစုဆိုပြီးကြီးညာတာလည်းပြေဆုံးဆွေးနွေးဖို့မရှိဘူးဆိုတဲ့အခါကြတော့ဒီပြဿနာတွေကတော့တော်တော်ပြည်လည်ဖို့ခက်အောင်ပဲထင်ပါတယ
်။ Mr. Sasakawa အနေနဲ့အခုထိုင်းနိုင်ငံမတိုင်ခင်တနင်္လာနေ့ကကမ်ဘောဒီးယားနဲ့စနေကအင်ဒိုနီးရှားခီးတွေမှာထူးထူးခြားခြားဆွေးနွေးခဲ့တာတွေကိုလည်းရှင်းပြခဲ့တယ်လို့ဗိုလ်မှူးကြီးခေါ်ကကဆိုပါတယ
်။ကမ်ဘောဒီးယားမှာကဟိုဆိုင်နဲ့လည်းတွေ့တယ်။နောက်သူတနမန်နဲ့လည်းတွေ့တယ်။ဟိုဆိုင်နဲ့သူမိတ်ဆွေဖြစ်တာအနည်း30ရှိပြီ။အဲ့ခုဆိုင်ကသူ့ပြောတာရောသူဥက္ကဋ္ဌဖြစ်တော့မှအကြံပေးနေတဲ့ခါမျိုးဆိုတော့အကြံပေးခံတာတော့သူလက်မခံဘူးပေါ့ဗျာဒါပေမဲ့လိုအပ်တဲ့အကူအညီကိုသူပေးမှာပေါ့အဲ့ဒီအထူးကိုယ်စားလှယ်ဤစဉ်မှာပူးပေါင်းဆောင်ရွက်ပါမယ်လို့တော့သူပြောတယ်လိုအပ်တဲ့အကြံဉာဏ်လိုအပ်တဲ့ဟောတာသူပံ့ပိုးမှာပေါ့ဗျာဒါတော့ကမ္ဘောဒီးယားပြီးရင်နောက်နှစ်မှာဂျာကာတာလည်းဥက္ကဋ္ဌဖြစ်ဦးမယ်ဆိုတော့နောက်လာမယ့်ဥက္ကဋ္ဌရောပေါ့ဒီကြီးကြီးဖြစ်မှကောင်းတယ်လို့ဆိုအဲ့ဒါသူသုံးသပ်တာပါညီတို့ရတွေ့ပြီးတော့မှကမ္ဘောဒီးယားရောက်ပါလေညီတို့ရအရင်တွေ့ရလေတို့ဒီရောနိုင်ငံတိုင်းဝင်ကြီးလေဟိုမျိုးသမီးနဲ့တွေ့ခဲ့တယ်တော့မနာရွှေနေရတယ်အဲ့ဒါပမာဒီတော့ပါဝင်နဲ့ပါဝင်တဲ့ဒီပါမအစကားပြောမယ်ဆိုတာတော့မှန်နေမဲ့စစချင်းမှာတော့အားလုံးမပါနိုင်တော့ ပါနိုင်တဲ့လူတွေကလုံနေတလောက်လောက်တာပေါ့ဥပမာကြက်ကရောက်တဲ့လူကယ်နိုင်မလားအခုညီပေးရေးတွေကိုလုံနိုင်မလားပေါ့ဒီလက်ရှိအခြေအနေရောဘယ်သူမှအသက်ရောဆက်စိုးမရှိနေခြင်းပေါ့ဒီတိုင်းကြီးကြည့်မနေခြင်းကြောက်ပေါ့နေလာရှာကြတဲ့လူတွေကြီးပေါ့
ကြာပြင်းအခုထိုင်းနိုင်ငံခီးစဉ်တဲ့ထိုင်းနိုင်ငံကြီးဝန်ကြီးနဲ့မစ္စတာဆဆာကာဝါအဓိကဆွေးနွေးခဲ့တာကိုလည်းဘုံမူကြီးခေါ်ကာက
ထိုင်းနိုင်ငံကြီးဝန်ကြီးအဲ့ဒီမရှိရတော့တခုတည်းပါပါပုံမှန်ဒီရေးဒီလားရှာကြဖို့ဒီတိုင်းလှုပ်ထားရင်တော့လူထုပြိနာတာပေါ့ဗျာကလေးတငယ်တွေသူတို့ပြင်တော့အဲ့ဒီ humanitarian assistance ပါပဲအဲ့ဒါကြောင့်ဒီတာဝန်တကယ်ရှိတဲ့အာဆီယံတိုင်းပြည်တွေကလက်တွေ့ကြည့်ကြရတော့တခုခုလုပ်ပါဆိုတဲ့သဘောမျိုးသူတိုက်တွန်းကြပါလေဟိုဘာနိုင်ငံကဒီတပတ်တော့မပေါ်တော့ဘူးတဲ့သူမနေ့ကဘာကောက်ပြန်တပတ်ခါဂျပန်ပြန်မယ
်အဲ့ဒီတော့အခုခီးစဉ်ကနေပါမျှော်လင့်နိုင်ပါလေလို့မေယာမဦးအောင်သူငင်းကအ
ာဆီယံကအခုချိန်မှာတကယ်ကို really divided လीနော်ဟိုအောက်စုကွဲတဲ့ပုံစံကတော်တော်သီးသီးသာသာဖြစ်တော့ဒီမြန်မာပြည်အရေးမှလည်းသဘောထားကွဲတဲ့ဟာတွေတော်တော်များများဖော်ပြကြပါတယ်ဆိုတော့ဒါတွေကဒီအထူးကိုယ်စားလှယ်အနေနဲ့ပေါ့ဘယ်လိုညှိနိုင်မလဲပေါ့ဆိုတော့တကယ်လို့သာလူသားချင်းစာနာမှုကိစ္စမျိုးနဲ့ကျွန်တော်တို့လမ်းဖောက်နိုင်တဲ့စဝင်နေဆိုရင်တော့လမ်းစပွင့်တယ်လို့ပဲပြောရပါလိမ့်မယ်စိတ်တော့အများကြီးအောင်မြင်လို့တော့ကျွန်တော်မမျှော်လင့်တာပါဘူ
းမြန်မာဆိုင်ရာအာဆီယံထူးထောင်ကမ္ဘောဒီးယားနိုင်ငံကြီးဝန်ကြီးအနေနဲ့မြန်မာနိုင်ငံကိုဒီလတဲ့မကြာခင်သွားဖို့ပြင်သားချိန်မှာတရုတ်ထူးထံလှုပ်ရှားမှုနည်းလာချိန်နဲ့ကုလထူးထံသစ်လှုပ်ရှားမှုမစတဲ့ချိန်မှာဂျပန်ထူးထံခီးစဉ်ဖြစ်လာတာလို့သုံးသပ်မှုတွေရှိနေပါတယ
်။ကိုဝင်းမင်းတင်ပြသွားတာဖြစ်ပါတယ်။ဆက်လက်ပြီးတော့ရခိုင်ပြည်နယ်ဘက်ကအခြေအနေတချို့ကိုပြောပြပါအောင်မယ်။ရခိုင်ပြည်နယ်စစ်တွေမြို့နယ်အတွင်းမှာရှိတဲ့အာတိတ်တော်ကုန်းနဲ့ယထာလန်တလျှောက်မှာကျူးကျော်နေထိုင်သူတွေကိုအာဏာပိုင်တွေဘက်ကမနေ့ကစပြီးတော့စတင်ဖယ်ရှားနေပြီးဖမ်းခံရသူတွေလည်းရှိပါတယ်။လက်ရှိမှာတော့ဖေရှားခံရတဲ့ကျူးကျော်နေထိုင်သူတွေဟာစားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကဆက်ပြီးပြောပြပါမယ်
။ရခိုင်ပြည်နယ်စစ်တွေမျိုးကအမှိုက်တွေဆွန့်ပစ်ကြတဲ့အာဂျိတ်တော်ဂုံးလို့ခေါ်တဲ့နေရာမှာကျူးကျော်နေထိုင်သူတွေကိုအာဏာပိုင်တွေကမတ်လ10ရက်မှာဖေရှားခဲ့ပါတယ်။အင်ဂျီ100လောက်ရှိတဲ့နေရာမှာစစ်သားနဲ့ရဲတွေအင်အားသုံးဖေရှားခဲ့တယ်လို့နေအိမ်ဖေရှားခံရသူအမျိုးသမီးတူကပြောပါတယ်။
ဟုတ်ကဲ့ကျမတို့စီယူလာပြီးဖြိုသွားတာလို့ရေးတွေလာတယ်စစ်သားတွေလာတယ်အကုန်လုံးဘဖိုးတွေနဲ့ဂျုံသွားတယ်သူတို့ဘာမှလည်းမပြောဘူးသူတို့တွေမင်းတို့တွေပစ္စည်းတွေကိုရှာရင်ရှာမရှာရင်အကုန်လုံးဂျုံမယ်ဆိုပြီးကျမတို့ဘာမှလည်းမရလိုက်ဘူးအခုလိုပဲအကုန်လုံးပြိုသွားတာပဲဒါပေမဲ့ကျမတို့ကလေးတွေကတော့အဝေးပြေးသွားကြတယ်အခုမှတွေ့တာအမင်းလည်းမစားရသေးပါဘူးရှင့
်အကြိတ်တော်ကုန်းနေရာကကျူးကျော်တွေကိုလုံခြုံရေးနဲ့အာဏာပိုင်တွေကဖယ်ရှားစဉ်အဲ့ဒီနေရာမှာကျူးကျော်နေထိုင်တဲ့ကိုမောင်ထွန်းအေးကိုလည်းဖန်စီသွားတယ်လို့သူ့အမျိုးသမီးကအခုလိုပြောပြပါဗျ
။ကျမလင်ကိုကြားကရှင်းနေမှာဖက်ပါတယ်။ကျမကသူ့ကိုတရားရောက်ဖန်ခါပါလို့ပြောပါတယ်။ဒါဆိုကျမကသူ့ကိုဖုံးလှန်လို့ဆက်ပါတယ်။သူ့လည်းသူကမကြိုက်ပါဘူး။မကြိုက်ဘူး။ကျမကသူ့ကနာစီတီးတယ်ပါ။ကြီးပါလို့သူကျမကိုရေကာနာကရေကြည်နေပါကျမကို။ကောက်ပါကိုတင်တော့ပါ။
သူမပြောသွားတာကတော့သူမရဲ့အမျိုးသားကိုမနေ့ရှင်းနိုင်ကဖန်သွားတဲ့အကြောင်းအခုလိုဖမ်းသွားတဲ့အကြောင်းကိုသူများပြောမှသိလို့လိုက်ကြည့်တဲ့အခါရဲကားနဲ့ဖမ်းခေါ်သွားတာတွေ့လိုက်ရတယ်လို့ရခိုင်ဘာသာနဲ့ပြောသွားတာဖြစ်ပါတယ်။ကြိုတင်အတိပေးအကြောင်းကြားခြင်းမရှိဘဲကျူးကျော်နေရင်တွေကိုရုတ်တရက်လာရောက်ရှင်းလင်းတာကြောင့်အဲ့ဒီနေရာမှာနေထိုင်သူတွေစားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့လည်းနေရင်ဖြည့်ဆည်းခံရတဲ့အမျိုးသမီးတူကပြောပါတယ်
။ဟောကျမတို့ကတော့မရှိသူတွေဆိုတော့သူတို့ဖြိုခဲ့နေရလေးမှာပဲတာလဘက်လေးတွေရှိတယ်ပျက်စီးသွားတာလေပျက်စီးသွားတာပေါ့နော်အဲ့ဒါလေးတွေမူးမှန်ပြီးတီလီထိုးပြီးမြေကြီးပြို့မှာနေမှာပဲကျမတို့မစိုးရစရာလည်းမရှိပါဘူးရှင့်။ဘာဖြစ်လို့ဆိုတော့အိမ်ငါးတွေလည်းမနေနိုင်ပါဘူးရှင့်။ဘာဖြစ်လို့လဲဆိုတော့ကျမတို့ကစားစရာလည်းမရှိရေဘူးရေသက်မှုခွင့်လေးတွေကောက်ပြီးစားပြီးရောင်းပြီးနေကြတာပါရှင့်။အခုလိုမြေတွေတိုက်ဖက်ဒီမှာပစ္စည်းတွေထုတ်ထားတယ်ကျမတို့မရောင်းမလို့ပြင်းနေတာ။အဲ့ဒါသူတို့လာပြီးအဲ့လိုဖြိုခွေးသွားလို့ကျမတို့စိုးရစရာလည်းမရှိစားစရာလည်းမရှိဘယ်လိုလုပ်ရမလဲဆိုတော့လည်းစဉ်းစားလို့မရခလေးတွေကလည်းငိုရူငို
စစ်တွေအမိုက်ပုံနေရာဖြစ်တဲ့အာချိတ်တော်ကုန်းမှာကျူးကျော်နေထိုင်ကြသူတွေဟာအမိုက်ပုံမှာလာရောက်ဆွပြင့်တဲ့ရေတံဘူးကွန်တွေနဲ့အခြားရောင်းလို့ရတဲ့ပစ္စည်းတွေကိုကောက်ယူရောင်းချပြီးစားဝတ်နေရေးကိုဖြည့်ရှင်းနေရသူတွေဖြစ်ကြပါတယ်။အဲ့ဒီမှာနေသူတွေရဲ့စစ်တွေမျိုးကအပြင်ကြောက်တော်မြောက်ဦးရသေးတောင်စားတဲ့ညွန့်တွေကဒေသခံတွေလည်းရှိကြပါတယ်။ကျူးကျော်နေထိုင်သူအများစုကစစ်ဘေးဒုက္ခသည်တွေဖြစ်တယ်လို့လည်းအဲ့ဒီမှာနေတဲ့လူတွေကပြောကြပါတယ်။အခုလိုနေအိမ်တွေဖျက်ဆီးခံရတဲ့ကျူးကျော်နေထိုင်သူမိသားစု300ကျော်လောက်ဟာဘယ်မှာဆက်နေရမှန်းမသိဖြစ်နေတယ်လို့နေအိမ်ဖျက်ဆီးခံလိုက်ရတဲ့ကိုဝင်းကျော်ကပြောပါရယ
်ကျွန်တော်တို့ကအခုရွာကိုတို့ဖျက်ဆီးပြစ်လာတယ်ဘာမှမသိရဘူးနဲ့ကျွန်တော်တို့ဒုက္ခသည်တွေဟာဘလို့နေရမလဲဘယ်မှာနေရမလဲဆိုတော့သူတို့ဘာမှမပြောဘူးနဲ့ကျွန်တော်တို့ကအခုလမ်းပဲရောက်နေပါတယ်အဲဒါကြောင့်သူတို့နေရာတစ်ခုခုဖြစ်ဖြစ်ကွက်တစ်ခုဖြစ်ဖြစ်ချွေးပြဖို့နေရာကိုကျွန်တော်တို့ကမြေကလိုချင်ပါတယ်နေစားနေရာတစ်ခုလိုချင်ပါတယ် ညနေဒီနေ့ညနေအတွက်ကျွန်တော်တို့ရွာသားတွေဟာဒူဘော300ကျော်ဘယ်မှာနေရမလဲဘယ်မှာအိပ်ရမလဲဘယ်မှာစားရမလဲတော့ကျွန်တော်တို့မသိရပါဘူးအဲဒါကြောင့်လမ်းဘေးကိုအခုလမ်းဘေးမှာပဲနေကြပါတယ
်စစ်တွေမျိုးနယ်အတွင်းကအာကျိတော်ကုန်းမှာကျူးကျော်နေထိုင်ကြတဲ့လူနေအိမ်85လုံးလူမနေပဲစောက်ထားတဲ့အိမ်30နဲ့လူဦးရေကစုစုပေါင်း283ယောက်ရှိတယ်လို့အမည်မဖော်လိုတဲ့ဌာနဆိုင်ရာတာဝန်ရှိသူတို့ကပြောပါတယ်စစ်တွေမျိုးမီယထာလန်တစ်ချောက်ကကျူးကျော်သေးတွေကိုလည်းမတ်လ9ရက်နေ့ကစတင်ဖြိုဖျက်ဖယ်ရှားနေပြီးလူနေအိမ်46လုံးလူမနေသေးပဲစောက်ထားတဲ့အိမ်25လုံးတို့ကိုဖယ်ရှားခဲ့တယ်လို့အဲ့ဒီတာဝန်ရှိသူကပြောပြပါတယ်အခုလိုစစ်တွေမျိုးအသွင်းကကျူးကျော်နေရင်တွေကိုဖယ်ရှားနေရတဲ့ပတ်သက်ပြီးမေးမြန်းမှုရခိုင်ပြည်နယ်ကောင်စီပြောခွင့်ရဥလှသိန်းကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူးရခိုင်ပြည်နယ်မှာအပြင်မန္တလေးတိုင်းတဲ့ကမြင့်ငယ်အရက်ကနေရင်တချို့အပြင်ဘာသူအားကစားကွင်ပတ်လည်ကတိုက်ခန်းဈေးဆိုင်ကန်းတွေကိုလည်းမတ်လကုန်နောက်ဆုံးထားဖယ်ရှားပေးဖို့အာဏာပိုင်တွေကအကြောင်းကြားထားတယ်လို့သိရပါတယ်ခင်ဗျာ
ကိုရမ်းမွန်ပြောပြသွားတာပါခင်ဗျာရခိုင်ဘက်ကအခြေအနေတချို့အပြီးမှာတော့ကျွန်တော်တို့ထိုင်းနိုင်ငံဘက်ကအခြေအနေတချို့ကိုတင်ပြပါအောင်မယ်ထိုင်းနိုင်ငံတာခ်ပြည်နယ်ကနေမလေးရှားနယ်စပ်အထိမြန်မာတွေကိုလူကုန်ကူးနေတဲ့ဂိုင်းကိုဖမ်းဆီးခဲ့ပြီးတော့ထိုင်းဘတ်ငွေ1ဘီလီယံလောက်တန်ဖိုးရှိတဲ့ပိုင်ဆိုင်မှုတွေကိုလည်းသိမ်းဆည်းရမိခဲ့တယ်လို့ထိုင်းတော်ဝင်ရဲတပ်ဖွဲ့ရဲ့လက်တော့ကော်မရှင်နာမစ္စတာဆူရာချက်ကပြောကြားခဲ့ပါတယ်။ဒီချိန်ထဲမှာပဲထိုင်းနိုင်ငံမှာလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား300လောက်ကိုလည်းဒီရက်ပိုင်းထိုင်းတာဝန်ရှိသူတွေကဖမ်းဆီးခဲ့ပါတယ်ဒီသတင်းကို VOA သတင်းတောက်မတ်အေးအေးမာကအခုလိုသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်တွေကနေတဆင့်မြန်မာနိုင်ငံသားတွေနေ့စဉ်ယာနဲ့ချီပြီးအစုလိုက်အပြုံလိုက်ဝင်ရောက်လာနေတယ်လို့လူကုန်ကူးတဲ့ဂိုင်းတွေကလည်းထိုင်းမြန်မာနယ်စပ်ကနေထိုင်းမလေးရှားနယ်စပ်အထိမြန်မာနိုင်ငံသားတွေကိုလူကုန်ကူးပို့နေတာကြောင့်ထိုင်းရနာပိုင်းတွေကတင်းတင်းကြပ်ကြပ်ဖမ်းဆီးနေပါတယ်။ဒီအပိုင်းအတွင်းမှာပဲမြန်မာနိုင်ငံသားတွေကိုမလေးရှားအထိလူကုန်ကူးတဲ့ဂိုင်းတွေကအဖွဲ့ဝင်တွေကိုဇက်တိုက်ဖမ်းမိခဲ့ပြီးတနစ်ကျော်ကာလအတွင်းမှာထိုင်းဘတ်ငွေ1ဘီလီယံလောက်တန်ဖိုးရှိတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေသိမ်းဆည်းရမိတယ်ဆိုပြီးထိုင်းတော်ဝင်ရဲတပ်ဖွဲ့ရဲ့လက်ထောက်ကော်မရှင်နာမစ္စတာဆူရာချက်ကသတင်းစာရှင်းလင်းပွဲမှာမီလာ9ရက်နေ့မှာပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ပညာရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကအလို့သမားရေးလှုပ်ရှားသူဦးမင်းဦးကတော့အခုလိုပြောပါတယ်
။ဟိုအဲဒီသတင်းစာရှင်းလင်းပွဲမှာသူကပြောတာလေ။အဲဒီအဓိကတော့ဗျာကျွန်တော်တို့အဲဒီဒီမြောက်ပိုင်းပေါ့နော်မြောက်ပိုင်းကနေပြီးတော့မလေးရှားနယ်စပ်ကိုအဲလူကုန်ကူးတဲ့ခိုင်းမြန်မာတွေကကူးတဲ့ခိုင်းအဲဒီခိုင်းဟုတ်ကဲ့အဲ့ဒါတွေဖမ်းမိရတယ်နဲ့ပတ်သက်ပြီးတော့သူတို့တင်းစီရမိတာပေါ့ဖမ်းမိတဲ့လူတွေကလည်းတင်းစီရမိတယ်သူတို့ပိုင်ဆိုင်မှုတွေအဲတော်မယ်ဆိုလို့ရှိရင်ဘန်ငွေရတပူလီယံကျော်တဲ့အဲဒီလူတွေဖမ်းမိပြီးတော့မှအဲဒီသူတို့နဲ့ကွင်းဆက်တွေဖြစ်တဲ့ဦးနာပြောတယ်သူတို့ပိုင်ဆိုင်မှုတွေလိုက်ဖမ်းတဲ့အခါမှာဦးနာဘန်ကောင်25ခုပေါ့ဗျာအဲဒီမှာဟိုတန်းပေါင်း900ကျော်တင်တယ်ပါတယ်ဗျာနော်အိမ်ကြီးပါမယ်။နောက်ကားတွေပါတယ်။ဆိုင်ကယ်တို့ဆက်လေးတို့ပြီးတော့ရွှေတွေနောက်ခုနပြောတဲ့အဖို့တန်ပစ္စည်းစင်ကန်ပစ္စည်းတွေနောက်တနတ်တွေပေါ့။အဲ့ဒါတွေဒီရင်ခုနပြောတဲ့တချို့ပိုင်ဆိုင်မှုအားလုံးပေါင်းလိုက်မယ်ဆိုလို့ရှိရင်တို့အဲ့တပူလီယံကျော်လောက်တော့ရှိသေးတယ်ပေါ့နော်
။လူကုန်ကူးသူတွေနဲ့မြန်မာနိုင်ငံဘက်ကနေတရားမဝင်ထိုင်းနိုင်ငံထဲကိုရောက်လာသူတွေမလေးရှားဘက်ကိုသွားဖို့ကြိုးစားသူတွေကိုလည်းအခုရက်ပိုင်းအတွင်းအစုလိုက်ဖမ်းမိတာတွေရှိနေပါတယ်။မတ်လ10ရက်နေ့ကတော့စင်ပူရီပြည်နယ်ကအယုဒ္ဓယာမြို့နယ်ထဲကိုကားနဲ့လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းမိခဲ့တယ်ဆိုပြီးဦးမင်းဦးကပြောပါတယ်
။အဲတော့မှသူတို့ပါစကားမလို့အဲဒီလောက်တမတရားမဝင်ရွှေပြောင်းလောက်တမမြန်မာတွေပေါ့53ယောက်ဆက်လာတင်လာစင်ပူရီကနေလာတာဆိုတာသူတို့တရင်ရလို့ပါရရပြီတရင်ပေးထားပြီးကြတဲ့ကြောင့်လို့အဲဒီ highway ရန်သွားပြီးတော့အဲဒီပတ်စကားကိုဖမ်းလိုက်တာအားလုံးက53ယောက်ဟုတ်6 5ကတော့တော့ရှိပါသေးပေါ့နော်ဒါဆိုရင်တော့3 4ကတော့ရှိတော့ပြီပေါ့အဲတော့ဒီဟာတွေကအခုမနေ့ကဆိုရင်တနောင်းမှထင်းတယ်14ယောက်ပါမနေ့အဲဒါတွေကမလေးကျောက်တော့မှခါလိုက်တယ်ဒီအခုမလေးရှားတော့မှဟဲ့တော်မင်းကမိတယ်ဟိုတနည်းအားဖြင့်မလေးရှားထိုင်းမလေးနယ်စပ်မှာမိရအားလုံးကဒီနေ့ထဲမှာ94ယောက်ဆိုတာမသိဘူ
းတက်ပြီနဲ့တဆောင်ရဲနယ်စပ်မှာလည်းမလ9ရက်နေ့ကမြန်မာ38ဦးကန်ချနာဗူရီနယ်စပ်မှာတော့85ဦးနဲ့လူကုန်ကူးတဲ့လမ်းပြပွဲစား8ဦးရှမ်းပြည်နယ်တာချီလိတ်ကနေချင်းရိုင်ပြည်နယ်မဲဆိုင်ဘက်ကိုတော်လန်တိုင်းလာတဲ့မြန်မာနိုင်ငံသား18ဦးကိုလည်းဖမ်းမိခဲ့ပါတယ်ထိုင်းမြောက်ပိုင်းမဲဆိုင်တာချီလိတ်နယ်စပ်ဘက်မှာတော့6လအတွင်းတရားမဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းမိတဲ့အမှုပေါင်း132ကြိမ်ရှိခဲ့ပြီးမြန်မာနိုင်ငံသား2800နီးပါးနဲ့လူမောင်ကိုသမား64ဦးကိုလည်းဖမ်းဆီးခဲ့တယ်ဆိုပြီးထိုင်းမြောက်ပိုင်းကလုံခြုံရေးတပ်ဖွဲ့တွေကပြောကြားထားပါတယ်ရှင
် VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ famis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ် VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA American အတန်ရဲ့တောက်ကြနေမနေ့ဘက်တန်လွင့်စင်စီတင်ကိုလိုင်းတိုမီတာ30နဲ့49နဲ့လိုင်းလို့မီတာ190တို့ကနေဓာတ်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကျမ်းမာရေးကဏ္ဍအစီအစဉ်တိုင်းရင်းသတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားအောင်မှာဖြစ်ပါတယ်ခုပထမအဦးဆုံးအနေနဲ့ကတော့ဥအောင်ခင်တင်ဆက်တဲ့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးကြပါရစေ။စစ်ကောင်စီကိုလက်နက်ကင်ဒေါ်လာနေတဲ့ PDF တပ်တွေဟာဟိုအစောပိုင်းမှာတော့တူမီသနတ်တွေသာရှိခဲ့ရာကနေအခုတော့ short tight တုံးနေအထိတီထွင်သုံးဆွဲလာကြပုံကိုဥအောင်ခင်ကရေးသားပြီးတော့ကိုညာဝင်းအောင်နဲ့အတူပြောပြပေးပါမယ်။
လုံးရတဲ့ဖေရီလာ16ရက်နေ့ကမှော်ပြီးလေတပ်စခန်းကိုအဝေးထိန်ဘုံနဲ့တိုက်ခိုက်ပြီးဘုံရွာကရဟယင်ကွင်းကိုတော့ရွှတ်တိုက်ဘုံ6လုံးနဲ့တိုက်ခိုက်တယ်လို့သက်ဆိုင်ရာ PDF အဖွဲ့တွေပြောတာကိုဖေရီလာ16ရက်နေ့ထုတ်မြန်မာနောက်သတင်းမှာဖော်ပြပါတယ်မှော်ပြီးစခန်းမှာရပ်ထားတဲ့လေရင်ပြန်တောင်ပံမှာဘုံကတ်ထားပြီးအဝေးကနေဖုန်းနဲ့အချက်ပေးဖောက်ခွဲတဲ့အတွေ့ရုရှားလုပ်လေရင်မစင်းပျက်စီးသွားတယ်လို့ဆိုပါတယ်မုံရွာအခြေစိုက်အနောက်မြောက်တိုင်းစစ်ဌာနချုပ်တဲကရဟယင်တွေကိုတော့109မမရှော့တိုက်ဘုံနဲ့ပြစ်ခတ်တယ်လို့ဆိုပါတယ်။မကွေးတိုင်းပွင့်ပြူမြို့နယ်မဲဇလီရဲစခန်းဟာဖေဖော်ဝါရီလ10ရက်နေ့ကရှော့တိုက်ဒုံးနဲ့ပြစ်ခတ်ခံရပြီးပခုတ်ကူမြို့ရွာကြီးစစ်ကောင်စီစစ်ဆေးရေးဂိတ်လဲဖေဖော်ဝါရီလ18ရက်နေ့ကရှော့တိုက်ဒုံးနဲ့တိုက်ခိုက်တာကိုခံရပါတယ်။တရုတ်လုံး109မမတာရိုပြစ်ဒုံးကြီးကိုရှော့တိုက်ဒုံးလို့လူသိများပါတယ် MNDAA ခေါ်ကိုကန်တပ်ဖွဲ့ကအရင်ဆုံးသုံးပြီးနောက်ပိုင်းမှာကချင်းရခိုင်တာအင်းပလောင်တပ်ဖွဲ့တွေကသုံးကြပါတယ်109မမပုံစံ63ကိုတရုတ်ပြည်မှာ1963ကစပြီးအများအပြားထုတ်လုပ်တဲ့အတွက်နိုင်ငံတကာမှာတော်လှန်ရေးအုပ်စုတွေကိုင်းတဲ့ဒုံးလက်နဲ့ပြစ်လာပါတယ
်109မမရှော့တိုက်ဒုံးဟာအသုံးပြုနည်းတင်ပေးရတာလွယ်ကူပြီးပေါ်ပါတာကြောင့်အာဖဂန်နစ္စတန်ပြည်တွင်းဆက်မှာပျောက်ကြားတွေတုံးတာများပါတယ်။နှစ်ဘင်းတပ်ပြည့်စင်မှာအတွဲလိုက်ပစ်နိုင်တယ်လို့တလုံးချင်းလဲပခုံးထန်းတည်ယူနိုင်ပြီးမြေပြင်မှာချပြီးတော့လဲပစ်ခတ်နိုင်တာကြောင့်ထိုးစစ်မှာတုံးလို့ရှိပါတယ်။ဒီနည်းရဲ့အားနည်းချက်ကတော့ပြစ်မှတ်ကိုဓာတ်ရိုက်ထိမှန်ဖို့ခက်ခဲပါတယ်။ဒါပေမဲ့ပောက်ကွဲမှုဧရိယာပေ40ပတ်လည်ရှိပြီး9မိုင်အထိပစ်ခတ်နိုင်တာကြောင့်လူကြိုက်များတာဖြစ်ပုံရပါတယ်။အလေးချိန်18ကီလိုရှိတဲ့ဒုံးတလုံးကိုနေဆက်မှာ2သိန်းကျော်သာပေးရတယ်လို့လူမှုအသံလူမှုကွန်ရက်မှာဖော်ပြထားပါတယ်။အခုတော့ short tight ဒုံးပုံစံ63ကိုတရုတ်စစ်တပ်မှမသုံးတော့ဘဲပုံစံ81ကိုသာသုံးတယ်လို့ Army Guide Online စာဆောင်မှာဖော်ပြပါတယ်။စစ်နှလုံးတွဲကိုဘိန်းတပ်ပြစ်စင်ပေါ်မှာတင်ပြီးပြစ်နိုင်ဖို့အတွက်တီးသန့်ဒုံးတက်သားရှိဖို့လိုအပ်ပါတယ
်။လွန်ခဲ့တဲ့နှစ်အောက်တိုဘာလကလည်းမြိုင်မြို့နယ်လင်းကရောလမ်းစုံဂိတ်ကရဲစခန်းကိုဆလင်းကြီးနဲ့မြိုင် PDF တွေပူးပေါင်းတပ်ဖွဲ့ကရှော့တိုက်ဒုံးနဲ့ပစ်ခတ်တိုက်ခိုက်တယ်လို့ DVV သတင်းမှာဖော်ပြပါတယ်။မိတိရာနဲ့မကွေးလေးတပ်စခန်းတွေကိုလည်းလွန်ခဲ့တဲ့နေ့ AP ဒတ်မှာရှော့တိုက်ဒုံးတွေနဲ့ပစ်ခတ်ကြောင်းအေယာဝတီစာဆောင်မှာဖော်ပြပါတယ်။လေကြောင်းရံကိုခုကတွန်းလှန်မှုတိုင်းရင်းသားတွေပြင်းစင်းနေတာကြားပါပြီ။ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်ဟိုမင်းရွာမှာတိုင်းပလောင်တပ်ဖွဲ့စုဆောင်ထားတဲ့လက်နက်ပစ္စည်းတွေထဲမှာတရုတ်လုံ FN6 ပခုံးတန်းလေရင်ပြည့်ဒုံးလဲပါဝင်ပါတယ
်ပခုံးတန်းဒုံး FN6 ဟာတရုတ်လုံဖိနုမြားပြန်လို့အဓိပ္ပာယ်ရပါတယ်2013လောက်ကစပြီးဆီးရီးယားပျောက်ကြားတွေရဲ့လက်ကင်ဒုံးလက်နက်ဖြစ်လာပြီးရဟန်းရင်ပြစ်ချရမှာနာမည်ရပါတယ်တောင်းပလောင်တပ်ကချင်တပ်ကိုကန့်တပ်ရခိုင်တပ်နဲ့ဝတ်တပ်တွေမှာ FN6 မြားပြန်ဒုံးရှိနိုင်တယ်လို့စီရေးသူတွေသည်အန်တိုနီဒေးဗစ်ကခံမှန်းပါတယ်စစ်ကောင်စီကတော့တရုတ်စီကယာရတဲ့မောင်းသူမဲ့ဒရုန်းကင်းလောက်လေယာဉ်တွေတုံးပြီးမိထီလာရှန်တဲလေးတပ်စခန်းကနေညှို့ချားနေကြောင်း2021မေလ6ရက်နေ့ထုတ် CSIS စာဆောင်မှာဖော်ပြပါတယ် ပြည်သူလူထုရဲ့ခုခံရေးလှုပ်ရှားမှုတွေကိုစောင့်ကြည့်ရမှာတရုတ်လုံဒရုန်းကိုသုံးတာဖြစ်ပါတယ်စစ်ကောင်စီတပ်တွေသုံးတဲ့လက်နက်ခဲယံ60ရာခိုင်နှုန်းဟာတရုတ်ပြည်ကလာတာဖြစ်ပါတယ
်မြန်မာပြည်ကလက်နက်ကင်တပ်ဖွဲ့တွေဟာတရုတ်လုံစစ်လက်နက်ကိုသုံးနေတာကြာပါပြီ2020 January 14ရက်နေ့ကသိန်းဒီမျိုးနယ်တရုတ်စစ်လက်နက်တွေဖမ်းမိတုန်းကမြေပြင်ပြစ်100မမရှော့တိုက်ဒုံးနဲ့လေရင်ပြစ် FN6 ဒုံးကြီးတွေလည်းပါဝင်ပါတယ်အချင်းတို့အတွင်းရခိုင်တပ်ဖွဲ့အင်အားကြီးထွားလာတာဟာတရုတ်လက်နက်ကြောင့်ဖြစ်ပါတယ်2020 April ကဘင်္ဂလားဒေ့ရှ်မိုနာခလီကမ်းခြေမှာဖမ်းဆီးရမိတဲ့စက်တနတ်မောင်းမြန် rifle ပခုံးတန်း FN6 မြားပြန်ဒုံးတွေဟာရခိုင်တပ်အတွက်ရည်ရွယ်ပါတယ်တရုတ်ပြည်တောင်ပိုင်းကနေငါးဖမ်းတင်မောနဲ့တင်ဆောင်လာတာပါရှမ်းပြည်နယ်တောင်ပိုင်းလွယ်တဲလျံတောင်တန်းမှာအခြေစိုက်တဲ့ RCSS တောင်ပိုင်းရှမ်းတပ်ဖွဲ့ဟာလည်းတနတ်ဟောင်းတွေကိုပုံစပ်ပြီးရက်ထိုင်းရိုင်ဖယ်ကိုထုတ်လုပ်ပါတယ်။ဒါပေမဲ့ထိရောက်မှုမရှိလို့ရှေ့တန်းမှာမသုံးနိုင်ပါဘူး။လက်နက်ကင်တော်လာရေးနဲ့ကင်းဝေးခဲ့တဲ့သခိုင်းနဲ့မကွေးကပြည်သူကာကွယ်ရေးတပ်တွေကတော့တူးမီတနတ်ကနေအစ်စ်မြင့်လက်နက်ကင်ဆောင်နိုင်အောင်ကိုနီကိုဟာနဲ့ကြိုးပမ်းနေကြပါတယ်။လက်လုတ်တနတ်ဟာသုံးဆွဲသူတွေကိုလည်းအန္တရာယ်ပေးနိုင်တာကိုသဘောပေါက်ထားကြပါလေခင်ဗျာ
ဦးအောင်ခင်အပတ်စဉ်တင်ဆက်တဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍအစီအစဉ်ကိုထုတ်လွှင့်ပါအောင်မယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့မြမနိုင်ငံမှာကိုဗစ်မျိုးကွဲသစ် Omicron ကူးစက်ပြီးတော့ကိုဗစ်စထုထအလိုင်းကြုံရချိန်မှာနှလုံးထိခိုက်မှုနဲ့အင်အားချိနဲ့မှုအပါအဝင်နောက်ဆက်တွဲဆိုးကျိုးတွေနဲ့ပတ်သက်ပြီးတော့ဘယ်လိုစီမံကုသသင့်ပါသလဲဒီအကြောင်းအရာကိုဆွေးနွေးတင်ပြထားပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့နယူးယောက်မြို့ဝိုင်ကော့ဖ်ဟိုက်ဆေးရုံကညွှန်ကြားရေးမှူးကူးစက်ရောဂါအထူးကဒေါက်တာဇေယျသက်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါတယ်
โอเคดร.เสียดักเนี่ยကျွန်တော်တို့အခုမြန်မာနိုင်ငံမှာကိုဗစ်စရုပ်ထားလိုင်းတဲ့ပေါ့เนาะ Omicron မျိုးကွဲသစ်ကူးစက်တာကတော်တော်များလာပြီးတော့ထူးခြားတဲ့ဒီနောက်ဆက်တွဲနှလုံးထိခိုက်မှုအတွက်ဆိုရင်ဘယ်လိုဖြစ်တာနဲ့ဘယ်လိုလက္ခဏာတွေပြတာကိုပြီးခဲ့တဲ့တစ်ပတ်ကကျွန်တော်တို့ပြောပြီးမှာဒီတစ်ပတ်တော့ဆရာကြီးဒီနှလုံးထိခိုက်တာကိုဘယ်လိုစီမံကုသသင့်တာနဲ့နောက်ထပ်သတိပြုသင့်တဲ့နောက်ဆက်တွဲတွေကိုအဓိကဆွေးနွေးပါပေါ့ဆရာเนาะအဲ့ဒီတော့ဒီ Omicron နောက်ဆက်တွဲနှလုံးထိခိုက်တာကိုဘယ်လိုစီမံကုသတင်တာကိုစရှင်းပြပေးပါလားဆရာ
။အကောင်းဆုံးနည်းလမ်းကတော့ကျွန်တော်တို့စီမံရှိတော့ဆရာဝင်နေပေါ့ဗျာ။အကုန်လုံးကပေါ့နော်။ဒါဟိုသတိထားပေးပါ။နှလုံးယောင်တတ်ပါလေ။ဟိုဒါကျွန်တော်ပြောဆိုပမာနိုင်ငံမှာလည်းလုံနိုင်တဲ့အနေအထားကြီးရှိပါတယ်။ဟိုကျွန်တော်တို့ဟိုထွေထွေထူးကျွန်တော်တို့ပမာနိုင်ငံမှာလည်း echo machine ဆိုတာရှိပါတယ်။ကျွန်တော်ထင်တယ်ရိုက်နိုင်ပါတယ်နှလုံးဝီးဖြစ်တယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာနှလုံးရောဂါအထူးဆရာဝန်ကြီးအများကြီးရှိပါတယ်သူတို့လည်းနားလည်ပါတယ်ဘယ်လိုလုပ်လို့ရတယ်လဲဆိုတာဟိုဆေးတွေကဟိုကျွန်တော်တို့သုံးနေတဲ့ဆေးတွေကဟိုထူးခြားခြားဆေးကြီးတွေမဟုတ်ပါဘူးဒီဆေးလောကမှာရှိတဲ့ဆရာဝန်ကြီးဒါအပြင်မှာတော့ကြိတ်ပြီးကုလို့မရပါဘူးကိုဒါမျိုးဆိုရင်တော့ဆေးရုံတင်ရပါမှာပါဆေးရုံတော့မှကျွန်တော်အဲ့လိုကြက်ကြက်မမတ်နဲ့ပေါ့နော်နားလည်တက်ချောင်းနဲ့နှလုံးရောဂါအထူးဆရာဝန်ကြီးပါလို့လည်းပါအောင်ပြီကျွန်တော်တော့မှဒီလိုဟာမျိုးမကုနိုင်ပါဘူးကျွန်တော်ဆိုရင်ဒီနှလုံးရောဂါအထူးဆရာဝန်ကြီးဥမာတစ်ဆင့်သူတို့လက်ထဲကိုအပ်ပြီးတော့မှသူတို့ကနေတစ်ဆင့်ဟိုဘာဆေးတွေဘာဆေးတွေထည့်မယ်ထည့်လိုက်ပြီးတဲ့အခါကျလို့ရှိရင်ဟိုနှလုံးပြန်ပြီးတော့မော်နီတာလုပ်မယ်ပေါ့လေဆိုတော့ဒီလိုမျိုးတွေနဲ့ကျွန်တော်တို့ကပြီးပြီးတော့ကျွန်တော်တို့လုပ်တာပါဆေးအနေထားကတော့ပမာနိုင်ငံမှာရှိနေဒီနိုင်ငံမှာရှိတဲ့ဆရာတော့အတူတူနီးပါးတော့ပါပဲတိတ်တော့ပေါ်ချမှုမရှိပါဘူးအဲ့ဒါပဲမဲ့လေဒီယောဂါကိုစောစောစီး diagnosis လုပ်ဖို့အတွက်ကတော့ဉာဏ်အောင်ဒီလူအောင်ပေါ့နော်နှစ်ခုလုံးတော့လိုပါလေကျွန်တော်ပြောချင်တဲ့သဘောကလူငယ်တွေကိုယ်စီမှာလာကြည့်တယ်ဒီလိုယောဂါတွေဖြစ်တယ်ငါတို့မှယင်ပတ်အောင်နေငါတို့မှဒီလိုမျိုးနှလုံးတွေခုံနေတယ်အဲဒါမျိုးတွေနဲ့ကြုံခဲ့လို့ရှိရင်အဲကျွန်တော်ပြောချင်တာတော့ဒီလူနာရဲ့အတန်ကိုနားထောင်ကြည့်ပါပေါ့နော်ဘာဖြစ်လို့လဲဆိုတော့သူတို့ဒါတကယ်ဖြစ်တတ်တဲ့ယောဂါအနေအထားတစ်ခုပါဆိုဒီလိုမျိုးဖြစ်ခဲ့လို့ရှိရင်လည်းကျွန်တော်တို့ကစောစောစီးစီးသိလို့ရှိရင်ကျွန်တော်တို့ကအများကြီးဟူနာကိုကျွန်တော်တို့ကုပေးလို့ရပါတယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဒီ Omicron မျိုးကွဲသစ်မှာသတိပြုတဲ့နောက်ဆက်တွဲရှိသေးလားဆရာ
နောက်တစ်ခုကတော့လမ်းဆိုသိမ့်မထီတဲ့အတွက်ကြောင့်တခြားနေရာတော့သွားမှာပဲဆိုပြီးသူတို့ကယူဆကြတယ်ပေါ့လေဆိုတော့ဘယ်နေရာတွေသွားသလဲဆိုတော့ဒီနေ့ဒီချိန်ကျွန်တော်တို့ကကြည့်တယ်ဆိုတော့သူတို့ကဘာကိုကြောက်ကြလဲဆိုတော့ long covid ဆိုတော့ကျွန်တော်ရင်တော့လည်းပြောခဲ့ပြီးပါတယ် ဒီကိုဗစ်ဖြစ်ပြီးတော့မှနောက်ပိုင်းကျတဲ့အခါမှာကိုယ်ရည်လက်တွေမတည့်ကျင်တာလို့ဟိုအလုပ်ကိုပြန်မသွားနိုင်အောင်လုံးပြင်းမှန်းနှွမ်းနေတဲ့စိတ်တွေဖြစ်နေတာလို့ကိုခန္ဓာထဲမှာဟိုအားမရှိဘူးပေါ့နော်စွမ်းအားမရှိတော့ဖြစ်နေတာလို့တစ်ချိန်လုံးအိတ်ချင်နေတာလို့ဆိုတော့ဒီလိုမျိုးဟိုရေးရရဘာမှလုပ်လို့မရပဲနဲ့ဟိုဘလို့အဖြစ်မျိုးပေးလို့မရတဲ့ပေါ့နော်တခါလေကြလို့ရှိရင်ဆရာဝင်လောကမှာဆရာဝင်နေနဲ့ရှင်းပြလို့မတတ်နိုင်တဲ့အပိုင်းလက္ခဏာလေးတွေပါလာတယ်ပေါ့လေဆိုတော့အဲ့ဒီအပိုင်းလေးတွေကျွန်တော်တို့ဘယ်လိုလုပ်ကြမလဲပေါ့လေဆိုတော့အဲ့ဒါတွေကျွန်တော်တို့ကအခုနောက်ပိုင်းဒီကပို့ပြီးစိတ်ဝင်စားတယ်ပေါ့လေဒီခုကျွန်တော်တို့ပြောရလို့ရှိရင်ဒီခုလက်ရှိအိုမီကွန်နဲ့ပတ်သက်ပြီးတဲ့အခါကြတော့ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီနှုံးချီမလုပ်ချင်မကိုင်းချင်ဖြစ်တဲ့နောက်ဆက်တွဲပြဿနာမျိုးအတွက်ရောဘယ်လိုလက္ခဏာတွေကိုစောင့်ကြည့်တယ်လဲဆရာ
post covid ပေါ့နော် long covid syndrome လို့ခေါ်တဲ့ covid ဖြစ်ပြီးတော့အဲ့လိုမျိုးအလုပ်ကိုပြန်မဝင်ချင်ဘူးပေါ့လေပင်ပန်းနေတစ်ချိန်လုံးအိတ်ချင်နေတယ်အိတ်ရာနေမထနိုင်ဘူးတစ်ကိုယ်လုံးကြိုက်ခဲနေတယ်နောက်တစ်ခါလေပြောတဲ့ဟာအရန်ကိုသွားလာလှူရှားမှုနှေးကုန်နေနောက်တစ်ခုက concentration လို့ခေါ်တဲ့အုံနောက်ထဲမှာဟိုမှတ်ညံပေါ့လေတစ်ပြေးပြေးနေ
အာယုံစိုက်ပြီးတော့
အာယုံစိုက်လုံနိုင်တဲ့ဘိုင်းနေဟုတ်တယ်ခင်ဗျာဆိုတော့ဒီလိုအပိုင်းတွေတပြေးပြေးကြလာတယ်ဆိုပြီးတော့ပြောတာရှိတယ်ကိုရဲ့ကျွန်တော်တငငချင်းနေကိုယ်တိုင်မှာလည်းဖြစ်ပြီးတော့ဒီလိုမျိုးတွေပြောကြတယ်ကျွန်တော်တို့မလုပ်လို့ရလဲဆိုတော့ကျွန်တော်တို့လုပ်လို့ရတာတော့ဒီတခြားသောယောဂလက္ခဏာတွေမဟုတ်ဘူးဆိုတာတော့ကျွန်တော်တို့ကတော့တေချာပေါ့ဟိုဘယ်လိုခေါ်မလဲမဟုတ်တာတခြားသောယောဂတွေအဲ့မှာပါဝင်ပတ်သက်မှုမရှိတာဘူးလို့ကျွန်တော်တို့အရင်ဆုံးဟို rule out ပေါ့နော်ထည့်ထုတ်ပြရတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီတခြားမဖြစ်နိုင်တာတွေကိုတစ်ခုစီစစ်စစ်ဖယ်ထုတ်ထားလိုက်ပြီးမှဒီကိုဗစ်ကြောင့်ဖြစ်နိုင်တဲ့နှုတ်ချေမလုပ်ချေမကန်ခြင်းဖြစ်တဲ့နောက်ဆက်တွဲကိုရောဘယ်လိုစီမံကုသတယ်လဲဆရာ
။သူတို့တေချာထိုင်ပြောဒီကိုဗစ်ဆိုတာပေါ့နော်အဓိကကတော့ကျွန်တော်ပြောရမယ်ဟာနာတာရှည်ယောဂါလည်းမဟုတ်ပါဘူး။ကိုဒီဗိုင်းရပ်စ်ဖြစ်တဲ့အတွက်ကြောင့်ကိုခန္ဓာကနေသူ့ကိုပြန် attack လုပ်ပြီးတော့ကိုခန္ဓာထဲမှာတော့ဒီလိုမျိုးလေးတွေကျန်တာဖြစ်ကောင်းဖြစ်နိုင်တယ်ဒါပေမဲ့လည်းငါတို့ပြန်ပြီးလုံနိုင်ပါတယ်လေ။အဲ့မင်းပြန်ပြီးတော့နည်းနည်းနည်းနည်းကနေစပြီးတော့ပြန်လုပ်ရမလားအလုပ်ကိုမလားနေလုံး၈နာရီမလုပ်နိုင်၅နာရီလောက်စပြန်ပြီးလုပ်ကြည့်ပါလားကျွန်တော်ငယ်ချင်းအဲ့လိုဆရာဝန်ဆိုလို့ရှိရင်၃လလောက်တော်တော်လေးနာဝါးတယ်မနေဘူးပေါ့နော်ပြန်ပြန်ပြောရတာပေါ့မင်းအလုပ်ပြန်ဆင်းပါလားမင်းရဲ့အဲကိုယ့်ရဲ့စီကံမင်းပြန်ဖွင့်ပါလားတင်၈နာရီမထိုင်နဲ့တနေ့၂နာရီလောက်ပဲထိုင်ကြည့်ပေါ့အဲ့ဒါနေအခုတော့အကုန်ပုံမှန်ပြန်ဖြစ်သွားပါပြီဆိုတော့သဘောကတော့လေကိုယ်စိတ်ထဲမှာဒါကြီးကနာတာရှည်ယောဂါကြီးပါငါဒီယောဂါဖြစ်ပြီးတော့ဟိုပြန်ပြီးတော့ပဂရိလူကောင်းတို့မဖြစ်နိုင်တော့ဘူးဆိုတော့ကျွန်တော်ဒီနေ့ဒီချိန်ထိတော့မတွေ့ဘူးသေးပါဘူးခင
်ဗျာဟုတ်ကဲ့ဆရာနောက်ဆုံးရောဒီကိုဗစ်မျိုးကွဲတဲ့အိုမီကရွန်ရဲ့နောက်ဆက်တွဲဖြစ်နိုင်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဝေရှိအောင်လားဆရာ
အိုမီကရွန် negative ဖြစ်တိုင်းနဲ့ကျွန်တော်တို့ကတစ်ခါလေမပေါ်ပါနဲ့ဘာဖြစ်လို့လဲဆိုတော့မပေါ်ပါနဲ့လို့ကျွန်တော်ပြောချင်တဲ့သဘောကလေကျွန်တော်တို့တချို့သောလူတွေမှာအိုမီကရွန်က9ရက်လောက်နဲ့ပျောက်သွားတတ်ပါတယ်ခွေဟိုတချို့သောလူတွေမှာ9ရက်နဲ့မပြောက်ဘူးကိုယ်12ရက်လောက်ပြီးကြာသွားတဲ့လူရှိတယ်23ရက်လောက်ပြီးကြာသွားတဲ့လူရှိတယ်15ရက်လောက်ပြီးကြာသွားတဲ့လူရှိတယ်တချို့ဆိုလနဲ့တောင်ရှိတတ်တယ်ဒီအဲကြောင့်မို့ကျွန်တော်တို့ကပြန်ပြီးတော့ဒီ Omicron ကိုလုပ်တဲ့အခါမှာ PCR ကိုမစစ်ပါနဲ့ antigen တော့နေလဲကျွန်တော်စစ်လိုက်ပါဆိုပြီးပြောတဲ့တပိုင်းနေပါတာပေါ့နော်ဆိုတော့ပြောချင်တဲ့သဘောကတော့ခြုံပြီးပြောရလို့ရှိရင်တော့နံပါတ်1 Omicron နဲ့ကြုံခဲ့လို့ရှိရင်တော့ကျွန်တော်တို့က positive မဖြစ်တဲ့လူတွေမှာလည်းယောဂလက္ခဏာကိုကြည့်ပါကျွန်တော်အရင်တော့လည်းပြောဘူးဆိုရင်လေဗင်နာတွေအချောင်းဆိုးတွေဒီနေ့ဒီအချိန်ကြီးမှာတခြားသောလက္ခဏာတွေတခြားသော influencer တို့ပါလို့ဟိုသိပြီးတော့မစင်စားပါနဲ့အဲ Omicron ကလည်းကျန်တာမဖြစ်နိုင်ဘူးဆိုတာလေးကိုကောင်းနေမှာအရင်ထည့်ထားပြီးလို့ရှိရင်တော့ကျွန်တော်ထင်ပါတယ်လေဒါမျိုးကျွန်တော်အစော်ကြီးသိနေလို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ဈာမရေးအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာဖြစ်ပါရယ်ခင်ဗျာကိုဗစ် Omicron နဲ့နောက်ဆက်တွဲဈာမရေးအခြေအနေတွေကိုစူးစီးတင်ပြခဲ့တာပါ VOA American အတိုင်းရဲ့တောက်ကြနေမနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါရယ်ခင်ဗျာတော်တာရှင်များခင်ဗျာကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်လေးရယ်ဆိုလို့ရှိရင် email ကနေရေးသားနိုင်ပါတယ်ရေးသားရမယ့် email လိပ်စာကတော့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါ रे ခင်ဗျာကျွန်တော်တို့ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ကိုတင်ပြပေးပါအောင်မယ်တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့တိုင်းရင်းသားဒေသကသတင်းတွေကိုအခြေခံပြီးစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပါတော့မယ် ဖီဗာဝိုင်းတော်သားတွေကတင်ဆက်တဲ့အစီအစဉ်ဖြစ်ပါတယ်ခင်ဗျာ
။အပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မအမိပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြဝတီမြို့နယ်လေးကီကိုဒေတာနဲ့ကော့ကရိတ်မြို့တောင်ပိုင်းဒေတာတွေမှာဝင်ရောက်တက်ဆွဲနေတဲ့စစ်ကောင်စီတပ်တွေစုခွာပေးဖို့ KNU တပ်မဟာ6ဘက်ကတောင်းဆိုထားပါတယ်စကိုင်းတိုင်းရင်းမာပင်မြို့နယ်ကတိုက်ပွဲအတွင်းမှာတော့အရက်သား6ယောက်သေဆုံးသွားတယ်ဆိုတာနဲ့ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့အုပ်ချုပ်ရေးနဲ့တရားစီရင်ရေးလုပ်ငန်းတွေအပေါ်ရခိုင်ပြည်သူရဲ့အမြင်သဘောထားတွေကိုကြားကြရမှာပ
ါ။ကျမကနန်းဟောင်မရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မြောက်ရီမြို့နယ်လေးကီကော်ဒေတာနဲ့ကော့ကရိတ်မြို့တောင်ပိုင်းဒေတာတွေမှာဝင်ရောက်တပ်ဆွဲနေတဲ့စစ်ကောင်စီတပ်တွေဟာ၃ရက်အတွင်းပြန်လည်ဆုတ်ခွာပေးဖို့ KNU တပ်မဟာ6ဒူးပလယာခရိုင်ကအရှိတောင်တိုင်းစစ်ဌာနချုပ်တိုင်းမူထံမှမတ်လ9ရက်နေ့ရက်စွဲနဲ့အကြောင်းကြားစာတစ်စောင်ပေးပို့ထားပါတယ်ဒေတာခံလူထုဟာလနဲ့ချီစစ်ရှောင်နေရသလိုစားစရာနဲ့ရိတ်ခါမလုံလောက်တာတွေနဲ့ကြုံနေရတဲ့အပြင်တက်ကြီးရွယ်အိုနဲ့ကလေးငယ်တွေဟာဒုက္ခရောက်နေတာကြောင့်နေရပြန်နိုင်ဖို့တင်ပြတ်လာတဲ့အတွက်အခုလိုအတိပေးအကြောင်းကြားစာပို့တာဖြစ်တယ်လို့ခရိုင်အတွင်းရေးမှူးပတိုလစ်တန်ကပြောပါရယ်စစ်ကောင်စီတပ်ဖက်အနေနဲ့တပ်မတ်ရဲ့အတွက်ပြန်လည်ဆုတ်ခွာတာမရှိရင်ဖြစ်လာမယ့်အကျိုးဆက်နဲ့ပြဿနာတွေကိုလည်းတာဝန်ယူမှာမဟုတ်ကြောင်း KNU ရဲ့အကြောင်းကြားစာထဲမှာဖော်ပြထားပါရယ်လေးခေကော်ဒေတာနဲ့ကော့ကရိတ်မြို့တောင်ပိုင်းဒေတာကလူထုတွေဟာပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလကတည်းကစတင်ထွက်ပြေးတိမ်းရှောင်နေရပြီးစစ်ကောင်စီတပ်ဖက်ကလေကြောင်းတိုက်ခိုက်မှုအပြင်မြေပြင်တိုက်ခိုက်မှုတွေမကဘဲကျေးရွာတွေမှာတပ်ဆွဲနေထိုင်တာကြောင့်စစ်ရှောင်တွေနေရပြန်နိုင်ဖို့မလွယ်သေးဘူးလို့လည်းစစ်ရှောင်ကူညီသူတွေကပြောပါရယ်
စကိုင်းတိုင်းဒေသကြီးရင်းမာပင်မြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေပြီးကလေးငယ်တွေအပါအဝင်အရက်သားပြည်သူ6ယောက်လက်နက်ကြီးကြီးစထိမှန်ပြီးတေဆုံးသွားပါတယ်မတ်လ10ရက်နေ့ကတရက်လုံးတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေပြီးစစ်ကောင်စီတပ်ဘက်ကကြေးရွာထဲလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်လက်ပံတော်ကြေးရွာဘုံကြီးကျောင်းဝင်းထဲတိမ်းရှောင်နေရတဲ့ရွာသား73ယောက်လက်နက်ကြီးကြီးထိမှန်ပြီးအဲ့ဒီထဲကကလေးငယ်အပါအဝင်တက်ကြီးပိုင်း6ယောက်တေဆုံးသွားပါတယ်ဒီတိုက်ပွဲအတွင်းအရက်သားပြည်သူတေဆုံးမှုတွေရှိတဲ့အပြင်လူနေအိမ်တချို့နဲ့စာတင်ကျောင်းဆောင်တချို့လည်းမီးရှို့ခံထားရတယ်လို့ PDF တာဝန်ခံကပြောပါတယ်
ရှမ်းပြည်တောင်ပိုင်းမိုင်းကင်မြို့နယ်အတွင်းနလကြာပျောက်ဆုံးနေတဲ့မိုင်းကင်မြို့နယ်ရဲ့ TNP တအံမျိုးသားပါတီမိုင်းနုံဟန်ရဲ့တေဆုံးပုတ်ပွားနေတဲ့အယုတ်အလောင်းကိုပြန်လည်တွေ့ရှိပြီလို့ပါတီအလုံမှုဆောင်မိုင်းအောင်ခမ်းကပြောပါရယ်မတ်လ3ရက်နေ့ကမိုင်းနုံဟန်ရဲ့အလောင်းကိုမိုင်းကင်မြို့ပန်ပွဲကျေးရွာအနီးတောတွင်းတနေရာမှာတွေ့ရှိခဲ့လို့အဲ့ဒီနေ့မှာပဲတကြိုလိုက်ပြီလို့မိုင်းအောင်ခမ်းကပြောပါရယ်မိုင်းနုံဟန်ဟာသူ့ရဲ့ဇနီးသမီးနဲ့အတူမိခင်ဖြစ်သူရဲ့လက်စွန်းတုတ်ကအပြန်ဇန်နဝါရီလာစရဲ့နေ့တုန်းကတုံလောင်းနဲ့ပန်လော့ရွာကြားမှာပျောက်ဆုံးသွားခဲ့တာပါတအန်းလူမှုအတိုင်းဝိုင်းကတော့အဲ့ဒီဒေတာမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားနေတဲ့ RCSS တပ်ဖွဲ့ကဖမ်းဆီးသွားတာလို့ပြောဆိုနေကြပေမဲ့ RCSS ဖက်ကတော့သူတို့လက်ချက်မဟုတ်ကြောင်းပြောဆိုပါရယ်လက်ရှိမှာတော့မိုင်းနုံဟန်ရဲ့ဇနီးနဲ့သမီးကတော့အသက်ရှင်နေသေးလားသေဆုံးပြီလားဆိုတာမသိရသေးပဲပျောက်ဆုံးနေပါရယ်
ရခိုင်မျိုးသားပါတီ ANP ပါတီဝင်တွေအနေနဲ့မိမိစံတအလျောက်ပါတီကနေနှုတ်ထွက်ခွင့်ရှိပြီးကြိုက်နှစ်တက်ရပါတီအဖွဲ့အစည်းတွေမှာပူးပေါင်းဝင်ရောက်ခွင့်ရှိတယ်လို့မတ်စလ6ရက်နေ့ကပြုလုပ်တဲ့ပါတီဗဟိုကော်မတီအစည်းအဝေးကဆုံးဖြတ်လိုက်တယ်လို့သိရပါတယ်အခုလို့ဆုံးဖြတ်ရတာကတော့လက်ရှိနိုင်ငံရေးအခြေအနေအရပါတီဝင်တူတယောက်ချင်းစီရဲ့တဘောထားကိုလေးစားတဲ့အနေနဲ့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ပါတီကောင်ဆောင်တွေကပြောပါတယ်ပါတီကနှုတ်ထွက်သွားသူတွေတခြားပါတီအဖွဲ့အစည်းတာဝန်တွေကိုထမ်းဆောင်နေကြတဲ့ပါတီဝင်တွေအနေနဲ့လည်းပါတီတက်ဆိုင်မှုမရှိတော့တယ်လို့အကြောင်းအမျိုးမျိုးကြောင့်ပါတီနဲ့ခင်းကွာနေတဲ့ပါတီကောင်ဆောင်တွေအနေနဲ့ပါတီတာဝန်တွေကိုဆက်လက်ထမ်းဆောင်နိုင်ခြင်းရှိမရှိကိုမတ်လ15ရက်နေ့နောက်ဆုံးထားပြီးပါတီကိုတင်ပြကြဖို့တဘောထားတောင်းခံလွာကိုလည်းထုတ်ပြန်ထားပါတယ်
မွန်ညင်ညွတ်ရဲ့ပါတီ MUP ရဲ့ပထမဆုံးအကြိမ်ညီလာခံကိုမတ်လတတိယအပတ်မှာကျင်းပမှာဖြစ်ပါတယ်ဒီညီလာခံကိုမတ်လ18ရက်နေ့ကနေ20ရက်နေ့အထိမော်လမြိုင်မြို့မှာကျင်းပဖို့လျှာထားကြောင်း MUP မှပြောခွင့်ရသူနိုင်တလန်ကြီးကပြောပါတယ် Parti ni la kan ngan ni parti ti sao ye lo nga adika swe nwe toa phu shi de lo tu ga pyo ba de. Parti ko sa pyo mu ma mu wa ra aya amyo thami ne lu nge ro ye pa win mu 30 ya khain nong athi pa win nai phu parti ga tai twon cha be me. Mye pye ane tha ma pa win mu ya khain nong ne pa ni ti de lo le lu nge ye ya committee parti bahu alou mu saung mi san nan nong ga pyo ba de.
အခုတော့တတိယလွာတွေကိုတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲတွေရပ်တန့်ပြန်နောက် ULAAA ကအုပ်ချုပ်ရေးနဲ့တရားစီရင်ရေးလုပ်ငန်းတွေကိုဦးစားပေးလှုပ်ဆောင်နေတဲ့အပေါ်ရခိုင်ပြည်သူတွေရဲ့အမြင်သဘောထားတွေကဘယ်လိုရှိနေလဲဆိုတာကိုတော့မောင်အေးကလည်းစူးစီးတင်ဆက်ပေးထားပါတယ်။
ကျောက်တော်ဒေသခံတဦးဖြစ်တဲ့ဦးကျော်လှမြင့်ကတော့ ULAAA ရဲ့အုပ်ချုပ်ရေးနဲ့တရားစီရင်ရေးလုပ်ငန်းတွေအပေါ်မှာသူ့အမြင်ကိုခုလိုပြောပါတယ်။
လက်ရှိတော့ဒီ ULA အစိုးရလို့မကြီးညာကြီးကအခုထိကြီးညာတဲ့ဆီတော့တော့ကောင်းတဲ့တရားစီရင်ရေးအုပ်ချုပ်ရေးဖြစ်ပါရဲ့ဒါပေမဲ့ဒီလက်ရှိကတော့ပြဆောင်မြစ်ခေကလာချစ်တဲ့လွယ်ချက်တွေအများကြီးမရှိစေကမူရေးနည်းနည်းပါပါတော့ရှိနေတာပေါ့ဒါတွေကိုလည်းပြည်သူလူထုအနေနဲ့တစ်ခေခွန်လို့တဲ့နေရာမှာတစ်ခေခွန်လို့တဲ့
2021ခုနှစ်အတွင်း ULAA တရားရုံးတွေမှာလာရောက်တိုက်ကြတဲ့အမှုတွေထက်ကရာဇဝဲမှု1025မှုနဲ့တရမမှု685မှုကိုဖြေရှင်းပေးနိုင်ခဲ့ပြီးနောက်ထပ်ရာဇဝဲမှု624မှုနဲ့တရမမှု1119မှုဖြေရှင်းဖို့ကြံသေးတယ်လို့ ULAA ပြန်ကြားရေးတာဝန်ခံခိုက်သုခကမဲလာ900နေ့ကပြုလုပ်တဲ့ online သတင်းစာရှင်းလင်းပွဲမှာပြောဆိုသားပါတယ်။ရခိုင်ပြည်နယ်လူအခွင့်အရေးမြင့်တဲ့သူမြတ်ကွန်ရကောက်ဆောက်ဦးမြတ်ထွန်းကတော့တရားစီရင်ရေးနဲ့အုပ်ချုပ်ရေးဘက်မှလိုအပ်ချက်တွေရှိနေသေးတယ်လို့အခုလိုပြောပါတယ်
။ဒီအုပ်ချုပ်ရေးနဲ့တရားစီရင်ရေးမှာတော့လိုအပ်ချက်ရှိတယ်လို့ကျွန်တော်တို့ကထင်မြင်ဆုံးဖြတ်ပါတယ်။ဘာလို့လဲဆိုတော့ပြည်သူတွေကနေပြီးတော့တရားစီရင်ရေးနဲ့အုပ်ချုပ်ရေးမှာမဟုတ်မတရားခံရတယ်ကိုယဝင်ပြီးတော့အဲ့လိုတရားရတယ်ရှိလာတယ်အဲ့ဒီ ULA ရဲ့ပြောရင်ရှိကွန်ရှိသူဥခေပြောတာတင်ပြီးတော့ ULA ရဲ့တရားစီရင်ရေးနဲ့အုပ်ချုပ်ရေးပေါ်မှာတင်ပြီးတော့လိုအပ်ချက်ရှိတာကိုရှင်းပြနေပြီးတိုင်တန်းနိုင်တယ်အဲကျွန်တော်တို့လည်းဆက်လက်ပြီးတော့အရေးယူဆောင်ရွက်မယ်ဆိုပြီးတော့အဲ့လိုသတင်းစာရှင်းလင်းပွဲမှာလည်းပြောရတယ်ကိုကျွန်တော်တွေ့ရပါတယ
်သေချာလေးချမ်းထားတဲ့ဝန်ထမ်းတွေမဟုတ်တဲ့အတော့တချို့ကိစ္စတွေမှာမပြေလည်တာတွေရှိသလိုလောက်ပိုက်ခွန့်ကိုအလွဲသုံးစားလုပ်တဲ့ဝန်ထမ်းတွေကိုလည်းအရေးယူထားပြီးပြည်သူတွေအနေနဲ့အာဏာပါဝါအလွဲသုံးစားလုပ်တဲ့သူတွေကိုတိတိကျကျသတင်းပေးတိုက်ကြကြဖို့ခိုက်သုခကသတင်းစာရှင်းလင်းပွဲမှာပြောဆိုတော့တဲ့အပေါ်ဘူးတိတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောဦးအောင်သောချွေကအခုလိုပြောပါတယ
်ကိုစီတခုကတော့အာနေချေအတာချင်းဆိုတော့ရှိပြီးသားပဲလေသူတို့ကိုယ်တိုင်ကဒီလိုအာနေချေဖြစ်ပါတယ်လို့ပြောတယ်ဆိုတာကဒါ transfer ရှိတဲ့အခုစီတခုအနေနဲ့ဒီလိုဝင်းနေမိတာမှုရှိတယ်ဆိုတာပြောလို့ရတယ်ဒါကအခုစီတခုရဲ့ခိုင်မာမှုကိုပြတဲ့သဘောဖြစ်တယ်ဆိုတော့သူတို့အနေနဲ့ရှိမှဘာလို့လုပ်မလဲဆိုတာကိုဒါကောင်းကောင်းကြီး lesson လေးယူထားတဲ့သဘောဖြစ်တယ်အဲ့ဒါကြောင့်အကောင့်ဆုံးဖြစ်လာလိမ့်မယ်လို့ထင်တယ်ဒီအချိုးကြီးပိုင်းရောတရားစီရင်ပိုင်းရောအကုန်လုံးအတွက်တူတူဒီစင်ဒီမှာသူတို့ပြောတာဖြစ်လိမ့်မယ်လို့ကျွန်တော်ကတော့စတယ
်လာရှိအစီအမံတရားရဲ့ကိစ္စတွေကိုအလေးထားဆောင်ရွက်နေတဲ့အတော့တိုးတက်မှုရှိနေသလိုပညာတဲ့လူငယ်တွေအနေနဲ့လည်းပူပေါက်ပါဝင်ကြဖို့ဥခိုက်ဒုက္ခကအဲ့ဒီသဏ္ဍာန်စာရှင်းလင်းပွဲမှာပြောဆိုတော့ပါတယ
်ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်မိုင်းရော်တိုက်နယ်ထဲမှာတိုင်းသာလက်နက်ကိုင်အချင်းချင်းဖြစ်ပွားနေတဲ့စစ်ရေးပဏိပကနောက်ဆက်တွဲအကျိုးဆက်တွေအဖြစ်ဒေသခံတွေမိုင်းနှိမိတာတေကြည်ပျက်စီးတာတွေဇက်တိုက်ခံစားနေရပါတယ်ဒီအကြောင်းကိုတော့နတ်မဟောင်းကနေစူးစီးတင်ဆက်ပေးထားပါတယ်
ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်မိုင်းရော်တိုက်နယ်မှာမတ်လ9ရက်နေ့မနေ့ပိုင်းကခိုခမ်းမြော်လေခေါင်မှာကလေးတွေဆော့ကစားနေကြစဉ်မိုင်းနှိမိတာမှာကလေး3ယောက်ပွဲချင်းပြီးသေဆုံးပြီးတော့12ဦးဒဏ်ရာအပြင်းထန်ရရှိခဲ့ပါတယ်လာရှိုးရောက်မိုင်းရော်ကလူမှုကူညီရေးအဖွဲ့ကလူငယ်တအူးကရှမ်းပါတာနဲ့အခုလိုပြောပါတယ
်မဒီကင်းမှာဟန်ဟာနော်မှာဟန်ဟာနဲ့ငွေခါရတာ
အခုဖြစ်တာကဆိုးရွားတယ်ရွာလေခေါင်မှာကူကဖြစ်တာကလေးတွေပြိလိုက်ဆော့နေတော့ဘီးကသွားနေမိတယ်မိုက်ထပေါက်တော့ကလေး3ယောက်ပွဲချင်းပြီးတည်တယ်။တနှစ်နဲ့10လအရွယ်ကလေး3ယောက်လည်းပါတယ်။ကျန်2ယောက်ကတော့6နှစ်နဲ့8နှစ်အရွယ်ပေါ့။
အဲ့ဒီပောက်ကွဲမှုကြောင့်အသက်90ကျော်အဖွားတယောက်အပါအဝင်ဒဏ်ရာအပြင်းထန်ရရှိသူ11ယောက်စလုံးကိုလာရှိုးစစ်ဆေးရုံကိုပို့ဆောင်ဆေးကုထားရပါတယ်။မိုင်းရော်တိုက်နယ်ထဲမှာပြီးခဲ့တဲ့ဇန်နဝါရီလကတည်းကမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ရဲ့တပ်စခန်းတွေကိုအာဏာသိမ်းစစ်တပ်ကလိုက်လံပစ်ခတ်တိုက်ခိုက်နေပါတယ်။ မိုင်းယော်ဖက်မှာအပြင်ကြောက်မဲတီဘောနမ်လန်မိုင်းကန်ရဆောက်ကနေအခုဆိုရင်လဲချားပင်လုံမျိုးဖက်အထိ SSPP နဲ့ TNLE တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCS စတာတိုက်ပွဲတွေကကူးစက်လာနေပါတယ်မိုင်းနင်းမိလို့ထိခိုက်ဒဏ်ရာရမှုအများဆုံးကတော့မိုင်းယော်တိုက်နယ်ထဲမှာဖြစ်ပွားတဲ့မိုင်းနင်းမိမှု၂ချိန်မှာ9ယောက်သေဆုံးပြီး16ယောက်ဒဏ်ရာရရှိခဲ့ပါတယ်အလားတူမတ်လ၈ရက်နေ့အထိတီဘောမျိုးနဲ့နမ်လန်မျိုးထဲမှာပဲမိုင်းနင်းမိမှုကြောင့်ရွာသား9ဦးမနေ့ထိခိုက်ဒဏ်ရာရရှိပြီးတေကျေမှုလည်းရှိခဲ့တယ်လို့တီဘောဒေတာခန်ကြီးကပြောပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးပရဟိတအဖွဲ့ဝင်လူငယ်တဦးကအခုလိုပြောပါတယ်
သူတို့အချင်းချင်းတိုင်းနာလူမျိုးချင်းချင်းမတည့်တာတော့မတည့်တာပေါ့မဟုတ်လားကျွန်တော်တို့လူတို့တယောက်နေနေတော့ကျွန်တော်ဖြစ်ဖြစ်နေချင်တာတော့ထောင်ထားတဲ့မိုင်းကြီးတွေလည်းပြန်ပြီးချုပ်နေချင်တာပေါ့ဘာလို့လဲဆိုရင်ဈေးကမချိရတဲ့တချို့လူတွေချိမှာပဲ
2022ခုနှစ်နလသာကာလအတွင်းရှမ်းပြည်အတွင်းမှာမိုင်းနှင်းမိမှုကြောင့်ဒေသခံရွာသားတွေ10ဦးထပ်မံတေဆုံးပြီး30ထပ်မံဒဏ်ရာရရှိခဲ့တယ်လို့လည်းစစ်ရှောင်တွေကိုကူညီပေးနေတဲ့ရှမ်းပြည်တောင်ပိုင်းကလူငယ်အဖွဲ့ကပြောပါတယ်
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါအရှင်
ကရင်ပြည်နယ်မြောက်ရီမြို့နယ်လေးကီကော်ဒေသနဲ့ကော့ကရိတ်မြို့တောင်ပိုင်းဒေသတွေမှာဝင်ရောက်တပ်ဆွဲနေတဲ့စစ်ကောင်စီတပ်တွေဟာ၃ရက်အတွင်းပြန်လည်ဆုတ်ခွာပေးဖို့ KNU တပ်မဟာ6ဒူးပလယာခရိုင်ကအရှိတောင်တိုင်းစစ်ဌာနချုပ်တိုင်းမူထံကိုအကြောင်းကြားထားပါတယ်။စကိုင်းတိုင်းဒေသကြီးရင်းမာပင်မြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေအကြားတိုက်ပွဲကြောင်းအရသာပြည်သူ၆ယောက်လက်နက်ကြီးကြီးစထိမှန်ပြီးသေဆုံးသွားပါတယ်။
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ။ Fever Wine တို့ရဲ့စူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါ။ VOA မြန်မာပိုင်းရဲ့တောက်ကြနေမတဲ့ဘက်အတန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကျွန်တော်တို့သတင်းအချင်းချုပ်တွေကိုတင်ပြပါအောင်မယ်။တဲ့ရင်အချင်းချုပ်တွေကိုတော့ကိုအောင်လွင်ဦးကပြောပြမှာပ
ါယူကရိန်းနိုင်ငံကိုရုရှားရဲ့ကျူးကျော်တိုက်ခိုက်မှုနဲ့ကာဖော့ဆင်းရဲတခုမှာကလေးနဲ့ကိုဝင်ဆောင်မျိုးသမီးတွေပါဝင်အရက်သားတွေတိုက်ခတ်ခံရမှုပေါ်နိုင်ငံတကာဆေးရုံမှုဖြင့်စုံစမ်းစစ်ဆေးဖို့ကမ္ဘာခေါင်းဆောင်တွေရဲ့တောင်းဆိုမှုတွေကိုအမေရိကန်ဒုတိယသမ္မတကမလာဟဲရစ်ကထောက်ခံလိုက်ပါတယ်နေတိုဖွဲ့ဝင်ပိုလန်နိုင်ငံကိုအမေရိကန်ကအားပေးထောက်ခံကြောင်းပြသတဲ့အနေနဲ့ဝါဆော့မြို့နယ်မှာပိုလန်သမ္မတအန်ဒရီဒူတန်းနဲ့မတွေ့ခင်ပြောဆိုလိုက်တာဖြစ်ပါတယ်။ပိုလန်သမ္မတကလည်းယူကရိန်းမှာရုရှားကစစ်ရာဇဝမှုတွေကျူးလွန်နေတာထင်ရှားတယ်လို့ပြောဆိုခဲ့တာပါ။ယူကရိန်းပေါ်ရုရှားကကျူးကျော်တိုက်ခတ်မှုကိုတုံ့ပြန်တဲ့အနေနဲ့ဗြိတိန်နိုင်ငံကပိတ်ဆို့တန်ခတ်အရေးယူထားတဲ့စီးမှာရုရှားနိုင်ငံကထင်ရှားတဲ့ဘီလီယံနဲ့တထီးတော်များကိုထပ်မံထည့်သွင်းလိုက်ပါတယ်။ကြာသပတေးကဗြိတိန်ဆွေရကတန်ခတ်အရေးယူဖို့နောက်ထပ်ကြီးညာလိုက်တဲ့စီးရင်ထဲမှာတော့ပရီးမီးယားလိဂ်ကချယ်ဆီဘောလုံးအသင်းပိုင်ရှင်ရိုမန်အဘရာမိုဗစ်ချ်ပြည်ထောင်လာကယူကရိန်းပေါ်စတင်တက်ခဲ့တဲ့စစ်ပွဲအဆုံးသတ်ဖို့တိုက်တွန်းခဲ့တဲ့ဘီလီယံနာလုပ်ငန်းရှင်အိုလက်ဒရီပက်ဆာကိုလည်းပါဝင်ကြပါဗျ။ရုရှားကအိန္ဒိယယူကရိန်းနိုင်ငံကိုအင်အားလုံးရင်းနဲ့ကျူးကျော်မှုတွေစတင်ငင်းငတ်ဆလို့ပထမဆုံးအချိန်နှစ်ဖက်အကြားအဆင်မြင်ဆွေးနွေးမှုဖြစ်ရုရှားနဲ့ယူကရိန်းနိုင်ငံကြားရေးဝန်ကြီးတွေတူရကီနိုင်ငံမှာကြာသပတေးနေ့ကတွေ့ဆုံကြပါဗျ။ဒါပေမဲ့လည်းတနားရီခွဲကြာတွေ့ဆုံမှုပြီးတိုးတက်မှုတစုံတရာမရကြောင်းနှစ်ဖက်စလုံးကပြောခဲ့တာပါ။24နှစ်ကြာအပြစ်ခတ်ရစဲရေးအတွက်ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့နဲ့ဆွေးနွေးခဲ့ပေမဲ့ထူးခြားမှုမရတဲ့အကြောင်းဆွေးနွေးပွဲပြီးယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာကဒိနောက်တွေကိုပြောဆိုခဲ့ပါတယ်ခင်ဗျာ
။သတင်းချင်းချုပ်တွေကိုကိုအောင်လွင်ဦးပြောပြပေးသွားတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ဒီကနေ့အတန်လွင့်စီစဉ်တွေကိုထုတ်လုပ်နိုင်မှုတာဝန်ယူခဲ့သူတွေထဲမှာထုတ်လုပ်ရမှုအဖြစ်နဲ့ကတော့ကိုရဲမွန်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွန်းနဲ့Zubel Etayet တို့ဖြစ်ပါတယ်ကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်တွေကို Line Nomida 3049နဲ့ Facebook စာမျက်နှာတို့ကနေဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာသောတာရှင်မြန်မာပြည်သူပြည်သားအပေါင်းလည်းဘေးရန်တွေကင်းကွာပြီးလူဝဆန္ဒပြည့်ကြပါစေ VOU ကြည့်ရှုနားသောတာရှင်တို့ရဲ့ကျေးဇူးထူးတင်ပါတယ်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.